Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ view american တဲ့2019ခုနှစ် february 28ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကို washington dc မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိ line numberတို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိင်ကြည့်ညမှာပါမိုးစုံမျိုးကအဓိကကျတဲ့ဒါဇင်ကိုအီရတ်တပ်ဖွဲ့တွေတင်ပိုက်လိုက်ပြီးလို့အီရတ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေစီကသူကြားခဲ့တာတွေဟာမျောလင့်ထားတာတည်းပိုပြီးဆိုးရွားတယ်လို့ကုလသမဂ္ဂအလူခွင့်ရထူးကိုယ်စားလှယ်ယန်ဟီလီကပြောပါတယ်။မြောက်ကိုရီးယားလူညိုရေးဆိုင်ရာကြီးတန်းတာဝန်ရှိသူ9ဦးကိုလေရင်ပစ်17နဲ့ပြစ်ပြီးအဆုံးစီရင်လိုက်တယ်လို့တောင်ကိုရီးယားထောက်လှမ်းရေးကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမှာခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အခုအချိန်ဟာအကြမ်းဖက်မှုကိုနိုင်ငံအနေနဲ့ဘယ်လိုကင်တွယ်မလဲဆိုတာပြပြသားသားဆုံးဖြတ်ရမယ့်အချိန်ရောက်နေပြီလို့ရန်ကုန်တိုင်းအစိုးရဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါလေ
အကြမ်းဖက်မှုဘက်ကရက်မလားအကြမ်းဖက်မှုစန့်ကျင်တဲ့ဘက်ကရက်မလားအကြမ်းဖက်ခံရတဲ့ဒုရီဘက်ကကာကွယ်မလားအကြမ်းဖက်သမားတွေ
ဒီကြောင့်သတင်းတွေပြီးမှတင်ဆက်သွားဖို့ရှိသလိုတခါတက္ကသိုလ်ကျောင်းဝင်းတွေကတက္ကသအဆောက်အုံပြန်လဲတိဆောက်ရေးနဲ့ပတ်သက်ပြီးတော့ဒီတက္ကသိုလ်ကျောင်းသားတွေရဲ့သဘောထားတွေကိုလည်းတင်ပြပေးအောင်မှာပါနောက်တစ်ခါဒီမြန်မာနိုင်ငံနဲ့ဆိုင်တဲ့လူအခွင့်အရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလေ့လာတွေ့ရှိချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့တုံ့ပြန်ချက်တွေကိုလည်းကြားရမှာပါအခုအချိန်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကီထိုက်တို့ကပြောပြပါမယ်ခင်ဗျာ
အီရန်နိုင်ငံမူဆိုးမျိုးကရေးပါတဲ့ဒါဒဇင်ကိုဒီကနေ့တနင်္လာနေ့မှာအီရတ်တပ်ဖွဲ့တွေသိမ်းပိုက်လိုက်ပါတယ်မူဆိုးမျိုးအနောက်ပိုင်းကနေအစ္စလာမ်ဆွေးရောက် IS သွေးကြွားတွေကိုမောင်းထိုးဖို့အတွက်သတင်းတစ်ပတ်ကြာထိုးစစ်ကိုလည်းအီရတ်တပ်ဖွဲ့တွေဆက်တိုက်နေတာပါမိုးစုမျိုးကိုပိုင်ချထားတဲ့ Tigris မြစ်ရဲ့အမှတ်၄တရားလို့ခေါ်တဲ့တောင်ဘက်အဆွန်ဆုံးမြေကုဒ္ဒရာကိုအစိုးရတပ်ဖွဲ့တွေကသိမ်းပိတ်လိုက်ပြီးလို့ဤရဲအစိုးရတာဝန်ရှိသူတွေကပြောပါတယ်။မိုးစုမျိုးတိုက်ပွဲတွေအတွင်းတရားတွေအလုံးပျက်စီးဖျက်ဆီးခံထားရပြီးမြစ်ကိုပြန်ပြီးဖျက်ကူးနိုင်ပြီဆိုရင်တော့စစ်တပ်အနေနဲ့တပ်ဖွဲ့တွေရွှေ့နိုင်မှာဖြစ်တယ်လို့အထောက်ပံ့တွေကလည်းပို့နိုင်မှာပါ။မိုးစုမျိုးနောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာချိန်မှာပဲအဲ့ဒီဒေသကအရက်သားတွေအတွက်လည်းစိုးရိမ်နေကြရပါတယ်။အရက်သားတွေဟာစားနပ်ရိက္ခာလောက်စားစီနဲ့စီးဝါပစ္စည်းပြက်လက်မှုတွေနဲ့ရင်ဆိုင်နေရပြီးလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခဖြစ်ကုလသမဂ္ဂကပြောထားတာပါအကြသားများပြားကတော့မူဆိုးမျိုးအရှိပိုင်းကတိုက်ပွဲတွေကြောင့်မြို့အနောက်ပိုင်းကိုထွက်ပြေးသွားကြသူတွေဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်အဆိုပြုတင်သွင်းမဲ့အစိုးရအဖွဲ့အတွက်ဘတ်ဂျက်ထဲမှာကာကွယ်ရေးအတွက်အသုံးစရိတ်တိုးတောင်းထားပြီးနိုင်ငံခြားရေးဌာနနဲ့သဘာဝပတ်ဝန်းကျင်ကာကွယ်ရေးအေဂျင်စီ EPA လို့တခြားအဖွဲ့အစည်းတွေအတွက်အသုံးစရိတ်လျှော့ချထားပါတယ်ဖေဒရယ်အစိုးရရဲ့အသုံးစိတ်နဲ့ပတ်သက်တဲ့ရည်မှန်းချက်ကိုအစိုးရဌာနတွေစီဒီကနေ့ပေးပို့တဲ့မှတ်တမ်းစာထဲမှာအသေးစိတ်ဖော်ပြထားတယ်လို့အစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ပို့ပြီးပြည်ဆောင်တဲ့ဘတ်ဂျက်ရေးဆွဲထားချက်ကိုမတ်လလယ်လောက်မှာထုတ်ပြန်မယ်လို့ခန့်မှန်းထားတဲ့အကြောင်းစီမံခန့်ခွဲရေးနဲ့ဘတ်ဂျက်ရေးရာယူ OMB ကပြောပါတယ်။စစ်ဘက်ကိုတိုးချဲ့တိဆောက်သွားမယ်ဆိုတာရွေးကောက်ပွဲမဲဆွဲစည်းရုံးရေးကာလအတွင်းမစ္စတာထရန့်ကထက်ခါတလဲလဲဂရီပေးပြောဆိုခဲ့ပြီးအမေရိကန်သမိုင်းမှာအကြီးမားဆုံးစစ်ဖက်တည်ဆောက်မှုတစ်ခုကိုလုပ်သွားမယ်အကြောင်းတောက်ချန်နေကပြောတဲ့မိန့်ခွန်းတစ်ခုထဲမှာထပ်ပြီးအခိုင်အမာပြောသွားပါတယ်။လူမှုဖိုလ်လုံးရင်းနဲ့မယ်ဒီကယ်ကျန်းမာရေးစောင့်ရှောက်မှုလို့အစည်းအဝေးတွေအတွက်အသုံးစိတ်ကိုဖြတ်တောက်မှာမဟုတ်ဘူးလို့လည်းပြောဆိုထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာပြည်내အုပ်ချုပ်ရေးမှုတွေနဲ့ဒီကနေ့တွေ့ဆုံတဲ့အခါသမ္မတဥပမာလက်ထက်ကချမှတ်ကျင်သွင်းခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုဖျက်သိမ်းအစားထိုးရေးနဲ့ပတ်သက်ပြီးအခြေတင်ပြောရလိမ့်မယ်လို့ခန့်မှန်းထားတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်ဒီကရက်စနေကပြည်내အုပ်ချုပ်ရေးမှုတွေရဲ့ဆွေးနွေးပွဲမှာတော့ဝင်ငွေနဲ့အမေရိကန်ပြည်သူတန်း80ကျော်ရနေတဲ့ချို့တက်သူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာဖက်ဒရယ်အစိုးရရဲ့အစီအစဉ်ကိုအလုံးစုံပြန်လည်ဆန့်စစ်ရေးရီပပ်လီကန်အုပ်ချုပ်ရေးမှုတွေရဲ့အဆိုပြုချက်ပေါ်မပြေမလည်ဖြစ်ခဲ့ပါသေးတယ်ပြည်내အုပ်ချုပ်ရေးမှုများအဖွဲ့ NGA နှစ်ပတ်လည်ညီလာခံမှာပြည်내အုပ်ချုပ်ရေးမှု40ကျော်လောက်တက်နေပါတယ်သမ္မတရဲ့မူဝါဒတချို့နဲ့ပတ်သက်ပြီးသဘောမတူကြတဲ့အုပ်ချုပ်ရေးမှုတွေလည်းပါနေပေမဲ့တနင်္ဂနွေနေ့ညကသမ္မတအင်ဖြူရာမှာကျင်းပတဲ့ညစာစာပွဲမှာတော့သမ္မတထရမ့်ကအမေရိကန်ပြည်ထောင်စုအတွက်ရေးပါလာတဲ့အုပ်ချုပ်ရေးမှုတွေလို့ချီးကျူးပြောဆိုသွားပါတယ
်။အင်ဒိုနီးရှားနိုင်ငံဘန်တောင်မြို့ကအစိုးရအဆောက်အုံတစ်ခုမှလက်လုပ်ပုံတစ်လုံးပောက်ကွဲပြီးတဲ့နောက်အကြမ်းဖက်ဝါဒီလို့တန်တရားရှိသူတို့ကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကပြစ်တက်လိုက်ပါတယ်။လျှက်စစ်ပောက်အုပ်နဲ့လုထားတဲ့ဖောက်ခွဲရေးပစ္စည်းအဆောက်အုံနာကကွက်လက်ထဲဒီကနေ့ပောက်ကွဲတာကနေထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့အနောက်ခြားဘက်ပြည်နယ်ရဲချုပ်အန်တွန်ချာလျန်ကပြောပါတယ်။ပောက်ကွဲမှုဖြစ်ပြီးတဲ့နောက်တန်တရာရှိသူဟာအဆောက်အုံတဲကိုပြေးဝင်ပြီးစတင်ပစ်ခတ်တာကြောင့်ရဲတပ်ဖွဲ့နဲ့အပြန်အလှန်ပစ်ကြပြီးနောက်ဆုံးမှာတော့ရဲကအဲ့ဒီလူကိုပစ်တက်လိုက်တယ်လို့ပြည်내ရဲချုပ်ချာလျန်ကပြောပါတယ် အင်ဒိုနီးရှားနိုင်ငံမှာ2002ခုနှစ်ကဘာလီကျွန်း night club တစ်ခုမှာဘုံးခွဲတိုက်ခိုက်ခံရတာကြောင့်လူ200ကျော်တေဆုံးသွားတဲ့ဖြစ်ရအပါအဝင်အစ္စလမ်စစ်သွေးကြွတွေရဲ့အကြမ်းဖက်တိုက်ခိုက်မှုအများအပြားဖြစ်ခဲ့ပါတယ
် View American Than ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖြူရီကနေတနင်္လာညပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတာလို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေစီကနေကြားခဲ့ရတာတွေဟာသူမျောလင့်ထားတာတဲ့ပူပြီးဆိုးရွားနေတာကြောင့်ဝမ်းနေရတဲ့ကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂဒုက္ခသည်ရန်ဟီလီကပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသအပါအဝင်ဒုက္ခသည်စခန်းတွေကိုဖေဖော်ဝါရီလ20ရက်နေ့ကနေ23ရက်နေ့ထိမင်းစီရန်ဟီလီတွားခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ24ရက်နေ့ထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာပါအဲ့ဒီမိသားစုတွေတွေ့ကြုံခန်းဆားခဲ့ရတဲ့အကြမ်းဖက်ခံရမှုအတိုင်းအတာပမာဏဟာသူငကိုယ်တော့ကခံမှန်းထားရတဲ့အများကြီးပူပြီးဆိုးရွားတယ်လို့မစ္စရန်ဟီလီကပြောပါတယ်။ဒုက္ခသည်တွေနဲ့တွေ့ဆုံပြီးတဲ့နောက်မှာမြန်မာစစ်တပ်နဲ့အစိုးရဘက်ကအကြိမ်ကြိမ်ပြောထားတဲ့ရိုဟင်ဂျာတွေဟာသူတို့နေအိမ်တွေကိုသူတို့ဖာသာပြန်ပြီးမီးရှို့တာဆိုတဲ့အချက်ကိုသူလက်မခံခဲ့ဘူးဆိုတာမစ္စရန်ဟီလီကပြန်ထုတ်ပြထားတယ်လို့အဲဒီလိုပြောဆိုချက်ဟာလက်တွေ့သူကိုယ်တိုင်ကြားသည့်မြင်တွေ့ရတာတွေနဲ့ကွာခြားတာကိုလည်းထုတ်ပြန်ချက်မှာအသေးစိတ်ဖော်ပြထားပါတယ်။ဒါအပြင်လေပင်လှပြီးအသက်ခံရတာထိကျင်ရာထိရန်တမ်းပြီးပြစ်ခတ်တာလူတွေကိုအိမ်ထဲမှာကျိုးနဲ့ချီထားပြီးအိမ်တွေကိုမီးရှို့ပစ်တာကလေးငယ်လေးတွေကိုမီးထဲပစ်ချတာတွေအပြင်လူစုလူဝေးနဲ့မတိုင်းကျင်တာနဲ့တခြားလိမ်မိုင်းဆိုင်ရာအာဓမပြုကျင်တာစတဲ့ဆိုးရွားတဲ့အဖြစ်အပျက်တွေကိုဆွဆွဲပြောဆိုချက်တစ်ခုပြီးတစ်ခုမှသူကြားခဲ့ရတယ်လို့ရေးထားပါတယ်။အော်တိုဘာလ9ရက်နေ့ကနေကြားဆောင်ရက်စကန်တွေကိုတိုက်ခိုက်ခံရပြီးတဲ့နောက်စစ်စင်ရေးလုတဲ့ဆိုတဲ့အနေအထားအတွင်းမှာဖြစ်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုတော့မကမြန်မာဆွေရကလူဝင်ကြတွေကိုခွဲခြားဆက်ဆံပြီးသူတို့နေထိုင်မှုဘဝတွေပို့ပြီးခက်ခဲအောင်ဘယ်လိုလုပ်ခဲ့ပုံရတယ်ဘယ်လိုဆက်ပြီးလုပ်နေတယ်ဆိုတာတွေကိုပါသူ့ရဲ့အစီရင်ခံစာထဲမှာအထူးအလေးထားဖော်ပြထားတယ်လို့မစ္စရန်ဟီလီရဲ့အခုထုတ်ပြန်ချက်မှာပြောထားပါတယ်။မစ္စရန်ဟီလီဟာသူ့ရဲ့အစီရင်ခံစာကိုမတ်လမှာလူ့အခွင့်အရေးကောင်စီကိုတင်သွင်းမှာဖြစ်ပြီးလာမယ့်သတင်းနှစ်ပတ်အတွင်းအွန်လိုင်းပေါ်မှာအဲ့ဒီအစီရင်ခံစာကိုတင်ထားမယ်လို့လည်းဖော်ပြထားပါတယ်။ဒီလိုမျိုးဆိုးရွားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေထပ်မဖြစ်အောင်တားဆီးဖို့နဲ့ဖြစ်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေအပေါ်တီးခြားလွတ်လပ်ပြီးဗမလိုက်တဲ့ပြီးပြည့်စုံတဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုအမြန်ဆုံးလုပ်ဖို့မြန်မာဆွေရကိုမစ္စရန်ဟီလီကတိုက်တွန်းထားပါတယ်။
မြောက်ကိုရီးယားလုံခြုံရေးဆိုင်ရာအကြီးအကဲတာဝန်ရှိသူ၅ဦးဟာသတင်းမှားတွေပေးတဲ့အတွက်ခေါင်းဆောင်ကင်ချုံအွန်းကဒေါသထွက်တာကြောင့်သူတို့ကိုလေရင်ပြစ်တနက်နဲ့ပြစ်ပြီးအဆုံးစီရင်လိုက်တယ်လို့တောင်ကိုရီးယားထောက်လှမ်းရေးအဖွဲ့ကဒီကနေ့ပြောပါရယ်ကင်ချုံအွန်းရဲ့အဖေတို့အမေခွဲကိုကင်ချုံနန်းအစိတ်သွင်းတတ်ခံရတဲ့ဖြစ်ရပ်အပေါ်မလေးရှားနိုင်ငံကစုံစမ်းစစ်ဆေးနေချိန်မှာပဲတောင်ကိုရီးယားအမျိုးသားထောက်လှမ်းရေးအဖွဲ့ NIS ကလွှတ်တော်အမတ်တွေကိုတီးခြားအစီရင်ခံတင်ပြတဲ့အထက်အဒီလိုပြောသွားတာပါဖေဖော်ဝါရီလ23ရက်နေ့ကကွာလာလမ်ပူလေးစိတ်မှာဖြစ်ခဲ့တဲ့ဖြစ်ရပ်ကိုမလေးရှားတာဝန်ရှိသူတွေကဆက်ပြီးစုံစမ်းစစ်ဆေးနေပြီးတောင်ကိုရီးယားဘက်ကတော့အဲ့ဒီလိုတပ်ဖို့ကင်ချုံအွန်းကညွှန်ကြားခဲ့တာလို့ယူဆထားပါတယ်
။တောင်ကိုရီးယားသမ္မတဖောက်ကွန်းနေကိုရည်ရွယ်ရေးမှာနောက်ဆုံးလုပ်ငန်းအဖြစ်အခြေခံဥပဒေခွင်ရုံးကအပြီးသက်ကြားနာမှုဒီကနေ့လုပ်ပါတယ်။ယာယီသမ္မတနဲ့ဝန်ကြီးချုပ်ဟွမ်ကျိုအန်တို့ကတော့သမ္မတရဲ့အဂတိလိုက်ဆောင်မှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးလွတ်လပ်တဲ့ကောင်စီတစ်ခုကနေစုံစမ်းစစ်ဆေးမှုတွေထပ်လုပ်ဖို့ကိုပယ်ချထားတာပါ။သမ္မတဖောက်ကွန်းနေရဲ့မိတ်ဆွေရင်း Choi Soon Sil ကတောင်ကိုရီးယားလုပ်ငန်းစုကြီးတွေထံကနေဒေါ်လာ69သန်းကျော်ကိုမလျော်ဩဇာအသုံးပြုရယူခဲ့မှုနဲ့ပတ်သက်လို့သမရဖာကွန်နေကိုယာရုကဖယ်ရှားရေးလွှတ်တော်ကနေပြီးခဲ့တဲ့ဒီဇင်ဘာလမှာမဲခွဲဆုံးဖြတ်ထားပါတယ်။သမရကိုအရေးယူဖို့လွှတ်တော်ရဲ့ဆုံးဖြတ်ချက်တရားဝင်မှုရှိမရှိအခြေအောင်ဥပဒေခွင်ရုံးကပြန်သုံးသပ်ချိန်မှာသမရဖာကွန်နေကိုယာရုကနေဆိုင်းငံ့ထားတာလည်းဖြစ်ပါတယ်။ဒီကနေ့အခြေခံဥပဒေခွင်ရုံးရဲ့အပြည့်အစုံကြားနာပွဲကိုတော့ယာရုကဆိုင်းငံ့ခံထားရတဲ့သမရဖာကွန်နေမတက်ခဲ့တယ်လို့သူ့မှာအပြစ်မရှိဘူးဆိုတာကိုလည်းလူသိရှင်ကြားဆက်ပြောနေပါတယ်။
ဖိလစ်ပိုင်နိုင်ငံမှာအဘူစီယက်အစ္စလမ်စစ်သွေးကြွတွေကပြန်ပေးဆွဲဖမ်းဆီးထားတဲ့ဂျာမန်နိုင်ငံသားအတွေ့ပြန်ပေးငွေပေးရမယ်သတ်မှတ်ချက်လွန်သွားပြီးတဲ့နောက်တပ်ပစ်လိုက်ပါပြီ။ပြန်ပေးဆွဲခံရသူဂျာဂန်ကန်တနာကိုတတ်လိုက်တာကိုရပ်ယူထားတဲ့ဗီဒီယိုကိုအကြမ်းဖက်ဝါဒီအဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်လေလာတဲ့ site ထောက်လှမ်းရေးဆိုင်ရာသုတေသနအဖွဲ့ကဒီကနေ့အွန်လိုင်းပေါ်မှာတင်လိုက်တာပါ။အသက်အရွယ်ကြီးရင်နေပြီဖြစ်တဲ့ဂျာမန်နိုင်ငံသားကက်နာဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမ်းလွန်ပင်လယ်ပြင်မှာသူ့ရွက်လေးနဲ့သွားနေတဲ့အချိန်အတွင်းပြန်ပေးဆွဲဖမ်းဆီးခံရတာဖြစ်ပါတယ်။အဘူစီယက်စစ်သွေးကြတွေကပြန်ပေးငွေဒေါ်လာ6သိန်းကိုတနင်္ဂနွေနေ့နောက်ဆုံးထားပေးဖို့တောင်းဆိုခဲ့တာပါ။ကက်နာကိုကယ်တင်ဖို့အတွက်နှီးကုန်သုံးပြီးစူးစမ်းခဲ့ပါတယ်လို့ဖိလစ်ပိုင်အစိုးရအဖွဲ့ပြောခွင့်ရကပြောပါတယ်။ကက်နာရဲ့အမျိုးသမီးအဖော်ဆာဗီမတ်စ်ကတော့သူတို့ကိုဝင်ဖမ်းတဲ့အချိန်မှာအသက်ခံခဲ့ရ ပြီးသူ့ရဲ့အလောင်းကိုမျောနေတဲ့ရွက်လေပေါ်မှာခြံထားခဲ့ကြတာပါသူတို့နှစ်ဦးဟာ2008ခုနှစ်တုန်းကလည်းဆိုမာလီပင်လယ်ပြည်တွေက52ရက်ကြာဖမ်းထားတာကိုခံခဲ့ရပါသေးတယ်ရှင
်တနင်္ဂနွေနေ့ညက Los Angeles မြို့ Hollywood မှာကျင်းပတဲ့89ကြိမ်မြောက် Oscar ရုပ်ရှင်ထူးခြားဆုပေးပွဲမှာ Moonlight ရုပ်ရှင်ကအကောင်းဆုံးဇာတ်ကားဆုရသွားပါတယ်ဒါပေမဲ့လည်းဆုရမယ်လို့နာမည်ကြီးနေခဲ့တဲ့ La La Land ဇာတ်ကားကိုအကောင်းဆုံးဇာတ်ကားဆုဖြစ်အရင်ဆုံးမှားပြီးကြေညာခဲ့ပြီးမှပြန်ပြင်ပြီးတော့တကယ်တမ်းဆုရတာက Moonlight ဇာတ်ကားလို့ကြေညာရတာပါအဲ့လိုပြန်ပြင်ပြီးကြေညာတဲ့အချိန် La La Land ဇာတ်ကားမှာပါဝင်သူတွေစုယူဖို့အတွက်စင်ပေါ်ကိုတော့မှရောက်နေကြပါပြီ။ Oscar ဆုပေးပွဲအတွက် Mary ကိုတာဝန်ယူရည်တွယ်ပြီးစုရတဲ့စာအုပ်တွေကိုပြင်ဆင်ပေးရတဲ့ PwC ကုမ္ပဏီကအဲ့ဒီဖြစ်ရတဲ့တောင်းပန်ပြီးအမှားအယွင်းဘယ်လိုဖြစ်သွားလဲဆိုတာစုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။အရေးရင်က Oscar တစ်ကြိုဆုအများဆုံးဝင်ခဲ့ဘူးတဲ့ Titanic All About Eve ဇာတ်ကားနဲ့ဒန်းတူဆလူးစုရတဲ့ La La Land ကတော့ Oscar 2ကြိုဆု6ဆုရသွားပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြော်ကြော်သိနေမှတင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆံမျက်နှာဖြစ်တဲ့ bambis.voanews.com ကရော VOA Bambis News ဆိုတဲ့ Facebook ဆံမျက်နှာကပါတက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တပုတ်နဲ့စတင်ကြပါတယ်ဘူဂျောကြီးဟောင်းသူရဥရွှေမန်ဥဆောင်တဲ့ပြည်တော်စုလွတ်တော်ဥပဒေရေးရနဲ့အထူးကိစ္စရပ်များလေးလာသုံးသပ်ရေးကော်မရှင်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်မှုမရှိဘဲဖွဲ့စည်းထားတာမို့ကော်မရှင်ကိုတက်တန်းတိုးတာမလုပ်သင့်ကြောင်းတက်မတော်သားကိုယ်စားလှယ်တွေကထောက်ပြပြီးကန့်ကွက်လိုက်ကြပါတယ်ဒီကြောင့်နဲ့ပတ်သက်လို့ VOA သတင်းနောက်မေခါကသတင်းပေးပို့ထားတာ
ပါဒီကနေ့ကျင်းပတဲ့ပြည်တော်စုလွတ်တော်အစည်းအဝေးမှာသူရဥရွှေမန်ဥဆောင်နေတဲ့ပြည်တော်စုလွတ်တော်ဥပဒေရေးရနဲ့အထူးကိစ္စရပ်များလေးလာသုံးသပ်ရေးကော်မရှင်ကိုနောက်ထပ်တက်တန်းတစ်နှစ်တူရာမှာတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ကော်မရှင်ဖွဲ့စည်းဖို့လွှတ်တော်မှာဥပဒေပြင်ဆင်ဆောင်ရွက်ကတဲ့ကတက်မတော်အနေနဲ့လက်မှတ်ခံတာဖြစ်ပြီးဒီဥပဒေပြင်ဆင်ချက်ကိုဖွဲ့စည်းပုံနဲ့ညီမညီဆန်းစစ်ဖို့ဖွဲ့စည်းပုံအခြေခံဆိုင်ရာခုံရုံးကိုလည်းတိုင်တန်းထားတယ်လို့ဆိုပါတယ
်။အထူးကိစ္စလေးလာသုံးသပ်ရေးကော်မရှင်ကနေပြီးတော့လူလူတွေတွေ့တာတို့ပြောတာတွေဆိုတာတွေပထမ NGO တွေနဲ့တွေ့တာပြုတာတွေNGO နဲ့တွေ့တာပြည်တာတွေ့နေရတယ်။ဒါတွေဟာကျွန်တော်တို့ပြောရမယ်ဆိုရင်တော့ကျွန်တော်ဥပဒေပြည်ဝင်နေပဲရှိပြီးသားဥပဒေပြည်ကဏ္ဍရှိပြီးသားဒီလိုလို့တော့မျိုးသားလို့တော့ရှိနေပြီးသားကျွန်တော်ဥပဒေပြည်ဝင်လုပ်ငန်းတွေကိုပြည်ပြင်းလုပ်နေကြတယ်။လုပ်နေကြရင်တည်းခုလိုမျိုးထပ်ပြီးတော့လာလုပ်တယ်ဆိုတာကျွန်တော်ဥပဒေပြည်လုပ်ငန်းဖွဲ့တွေရပဲအရေးသေးမရှိလို့လား။ဒါကြောင့်မို့ပဲကော်မရှင်နေပြီးတော့လိုက်လံပြီးတော့မှထိမ့်ကြီးပေးပြီးတော့ဒါကြောင့်ပြင်းနေရတာအဲ့လိုမျိုးတွေဖြစ်နေတာ။ဒါကြောင့်မို့ဒီဟာတော့ကျွန်တော်တို့တကယ်တမ်းဆိုရင်လည်းဖွဲ့ဖို့အခြေခံပုံတွေလည်းမညီပါဘူးမညီလို့လည်းညီမညီစစ်စစ်ပေးဖို့ကျွန်တော်ခုံလုံးကိုလည်းတင်ထားပါတယ်ခုံလုံးကလည်းဘာမှအဆုံးဖြတ်လည်းမပေးသေးပါဘူးအဲဒီလိုအချိန်မှာဒီလိုတက်တန်းတိုးတာကြီးမကောင်းပါ
တက်မတော်သားလွတ်တော်ကိုယ်စားလှယ်ဘူမှုချုပ်မောင်မောင်ကခုလိုကန့်ကွက်လိုက်တာပါကန့်ကွက်တဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်ဘူမှုချုပ်မောင်မောင်ကဒီကန့်ကွက်မှုဟာမိမိတူတဲ့ကန့်ကွက်တာမဟုတ်ပဲတက်ရောက်နေတဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်အားလုံးရဲ့ကိုစားကန့်ကွက်ချင်တာဖြစ်တယ်လို့ကန့်ကွက်မှုနှုံးပမာဏကိုမြင်သာအောင်ပြောဆိုခဲ့ပေမယ့်လွတ်တော်ကမဲခွဲဆုံးဖြတ်ရမှာတော့ကော်မရှင်တက်တန်းတိုးရေးဘက်ကမဲအများနဲ့အနိုင်ရခဲ့ပါတယ်ပြည်တော်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာသုံးသပ်ရေးကော်မရှင်ဟာဥပဒေများရုပ်သိမ်းခြင်းပြင်ဆင်ခြင်းအသစ်ပြန်လည်ရေးဆွဲခြင်းစတဲ့ကိစ္စတွေပေါ်မှာသုံးသပ်လှုပ်ဆောင်နေတဲ့ကော်မရှင်တစ်ခုဖြစ်ပြီးတနှစ်တတန်းနဲ့ NLD ပါတီအများစုအနိုင်ရရှိထားတဲ့ဒီလွှတ်တော်အစမှာဖွဲ့စည်းလိုက်တာဖြစ်ပါတယ်။သူရဥရွှေမန်းဥဆောင်တဲ့ကော်မရှင်ကိုဖွဲ့စည်းရမှာတော့ပြည်ထောင်စုလွှတ်တော်ဆိုင်ရာဥပဒေကိုပြင်ဆင်သည့်ဥပဒေ2014ခုနှစ်ပြည်ထောင်စုဥပဒေအမှတ်1တို့အရပြဋ္ဌာန်းထားတာဖြစ်လို့အဲ့ဒီပြင်ဆင်ချက်ဥပဒေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်ချင်းရှိမရှိဆိုတဲ့အပိုင်းကိုတော့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးသဘောထားမှတ်ချက်ပေးဖို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အယောက်90ကပြီးခဲ့တဲ့ February 22ရက်နေ့မှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုလိမ့်မှုပြီးတင်ပြထားတယ်လို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကပြောပါရယ်ဒီလိုဝေဖန်မှုတွေကြုံနေရတဲ့ကော်မရှင်ဖွဲ့စည်းရေးနဲ့ပတ်သက်ပြီးရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်ဥပဒေပညာရှင်တဦးလည်းဖြစ်တဲ့ဦးရဲထွန်းကတော့လက်ရှိတက်မတော်ကကန့်ကွက်လိုက်တဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာသုံးသပ်ရေးကော်မရှင်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီတဲ့အဖွဲ့မဟုတ်ပေမဲ့တိုင်းပြည်လိုအပ်ချက်အရာရှိတဲ့အဖွဲ့တစ်ဖွဲ့လို့သူကအခုလိုသုံးသပ်ပါတယ်
။တော်ရဲ့အကြံပေးကော်မရှင်ဥပဒေရေးအကြံပေးကော်မရှင်ပါညာအဲ့လိုဖွဲ့ဖို့ပါဒီသူ့လွတ်တော်နဲ့အမျိုးသားလွတ်တော်အတွက်ကိုတော့ပေးထားတယ်။ဒီတော်စုလွတ်တော်အတွက်ပေးမထားဘူးကြာ။အဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေရာဆိုရင်တော့မညီဘူးလို့ပဲ တုံးတာပေါ့ပြောတော့တော့ကျွန်တော်အခုဒုတိယအချိန်မှာကြတော့ဒီတော့ကားစစ်ကြီးကလည်းသိရဲ့အခုဒီတော့တော့ကိုယ်လည်းဒီတော့တော့များများကအာဟိုပေါ့အတွေ့အကြုံနဲ့ဒီဟိုအားနေတဲ့အခါကြတော့အရှင်ပြအောင်ဆိုပြီးတော့သူကအားကိုတာပေါ့အဲဆိုတော့အသေးသေးတိုင်းရဲ့ဒီနေ့ဟိုပေါ့ပြောမယ်သင်ပေါ့ကြားကြရဲပါပါပဲလုပ်ပြတာပါ
သူရရွှေမန်ဦးဆောင်တဲ့ကော်မရှင်တက်တန်းတိုးခြင်းကိုကန့်ကွက်သူတွေရှိတာကြောင့်ဒီကနေ့ကျင်းပတဲ့ပြည်အောင်စုလွတ်တော်အတွင်းမှာမဲခွဲဆုံးဖြတ်ခဲ့ရပါတယ်။မဲရည်အတွက်အရထောက်ခံသူဦးရည်ကကန့်ကွက်သူဦးရည်ထက်တစ်ဆလောက်ပိုများနေတာကြောင့်ဒီကော်မရှင်ကနောက်ထပ်တက်တန်းတိုးခွင့်ကိုရရှိခဲ့တာဖြစ်ပါတယ်ရှင်
။ဗီဒီယိုသတင်းတော်အမေခါဖြစ်ပါတယ်။အခုတခါနားဆင်ရမှာကရန်ကုန်တက္ကသိုလ်ဝင်းတွင်းကတက္ကသကျောင်းသားသမဂ္ဂအဆောက်အုံဟောင်းနေရကိုကျောင်းသားသမဂ္ဂမျိုးဆက်အသီးသီးရဲ့ဆန္ဒသဘောထားမပါဘဲမိသည့်အဆောက်အုံကိုမှဆောက်လုပ်ခွင့်မရှိဘူးလို့ဘဂသများအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။သမဂ္ဂအဆောက်အုံနေရာမှာဆောက်လုပ်ရေးလုပ်ငန်းတွေလုပ်တာကိုကန့်ကွက်တဲ့အနေနဲ့သမဂ္ဂမြက်ခင်းပြင်မှာဘဂသကျောင်းသားတွေငြင်းချမ်းစွာဆူဝဲပြီးတောင်းဆိုလိုက်ကြတာပါ။တက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းရေးအဖွဲ့ဘက်ကတော့အခုလိုတက္ကသအဆောက်အုံဟောင်းနေရာမှာဆောက်လုပ်နေတယ်ဆိုတဲ့ဆောင်ရွက်မှုတွေကိုခေတ္တရဆိုင်ပေးဖို့NLD ဘက်ကရန်ကုန်တိုင်းအစိုးရကိုမေတ္တာရက်ခံထားတယ်လို့ပြောပါတယ်အသေးစိတ်ကိုတော့မတ်ဆုမွန်ကပြောပြမှာဖြစ်ပါတယ
်မြန်မာနိုင်ငံရေးမှာတမိုင်းမှတ်တမ်းအထင်ကရသင်္ကေတတစ်ခုဖြစ်တဲ့တက္ကသိုလ်ကျောင်းသားတက္ကသများတက္ကသအဆောက်အုံပြန်လည်တည်ဆောက်ဖို့ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိမ့်အပါအဝင်68မျိုးဆက်ကျောင်းသားကောင်းဆောင်တချို့တက္ကသကျောင်းသားတချို့နဲ့ NLD ကောင်းဆောင်ပိုင်းကပါဝင်ဆွေးနွေးတဲ့တက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်ပြီးNLD ပါတီရုံးချုပ်မှဆွေးနွေးခဲ့ကြပါတယ်ဒီလိုမျိုးတက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်လို့ဖြစ်မြောက်ရေးကော်မတီတရက်ဖွဲ့စည်းနိုင်မှုအတွက်ဆွေးနွေးကြတဲ့အပေါ်မှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘဂသမျိုးဆက်အသီးသီးကလည်းမနေ့တနင်္ဂနွေနေ့တုန်းကစုဝေးပြီးကျောင်းသားတက်မကအဆောက်အုံနဲ့ပတ်သက်လို့ကျောင်းသားမျိုးဆက်တွေရဲ့ဆန္ဒသဘောထားနဲ့အညီဆောင်ရွက်ဖို့တောင်းဆိုခဲ့ကြပါတယ်တက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်ပြီးတော့အခြေတည်ဆွေးနွေးမှုတွေရှိနေတဲ့အချိန်မှာပဲမနေ့တနင်္ဂနွေနေ့ညပိုင်းတုန်းကရန်ကုန်တက္ကသိုလ်ဝင်းအတွင်းကတက်မကမြက်ခင်းပြင်းနေရမှာအဆောက်အုံဆောက်လုပ်မှုတချို့ကိုညာကြီးမင်းကြီးဆောင်ရွက်နေတာတွေလှုပ်ဆောင်လာတဲ့အတွက်ကျောင်းသားမျိုးဆက်တွေဘက်ကဒိုလောဒိုလောမိကွန်းတွေထုတ်ပြီးမကျေနပ်ချက်တွေဖြစ်လာကြပါတယ်ဒီကနေ့မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ကဥဆောင်ပြီးတော့ဒီလိုတက္ကသတက်မကအဆောက်အုံမြေနေရာမှာအာဏာသုံးပြီးတော့ကော်မတီရုံးငန်းဆောက်လုပ်ခြင်းကိုကန့်ကွက်တဲ့အနေနဲ့ဆိုပြီးတက်မကမြက်ခင်းပြင်းမှာငြင်းငြဲစွာစူဝေးဝဲတရက်ကျင်းပခဲ့ပါတယ်ဒီစူဝေးပွဲကနေဘဂသကျောင်းသားမျိုးဆက်တွေရဲ့တောင်းဆိုချက်တွေကိုတော့တက်မကမြက်ခင်းပြင်းမှာရောက်ရှိနေတဲ့ဘဂသများအဖွဲ့ချုပ်အတွင်းရေးမှုအဖွဲ့ဝင်ကိုအောင်ထအောင်ကအခုလိုပြောပါတယ်
ဒီနေရာကတမိုင်းဝင်ရဲ့အဲ့တော့ဒီနေရာကိုသုံးရပြုလုပ်မယ်ဆိုလို့ရှိရင်တမကမျိုးဆက်အတူတူရဲ့သဘောထားကိုတောင်းခံမှုလို့လည်းပေါ့ဥစ္စာပထမအဲ့တော့တမကမျိုးဆက်အတူတူရဲ့သဘောထားကိုမပါဘဲနဲ့အစိုးရအနေနဲ့ပါတစ်ခုမှဆက်လက်မဆောင်ရွက်ဖို့တော့အရေးကြီးတယ်တောင်းတာမျိုးဆက်တမကမျိုးဆက်အတူတူရဲ့သဘောထားကိုနားထောင်ပါလို့ကျွန်တော်တို့ကတော့တောင်းဆိုလာတယ်အဲ့ဒါကိုသူကလေ့လာပြီးတော့မင်းညာညာစပြီးတော့တမကမျိုးခင်းပြင်မှာကော်မတီရဲ့ရုံးခွဲပြီးတော့စပြီးတော့ပေါင်းနေချင်းစပြီးတော့အဆောက်တစ်ခုစီဆောက်တာကိုဆက်လုပ်လာတယ်အဲ့တော့ကျွန်တော်တို့ကဒီကမဖြစ်သင့်ဘူးပေါ့
အခုလိုတက္ကသကျောင်းသားတက္ကသအဆောက်အုံမြေနေရာတက္ကသမြက်ခင်းပြင်မှာဆောင်ရွက်နေတဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုချက်ချင်းရပ်တန့်ပေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရန်ကုန်တိုင်းအစိုးရကိုလှမ်းပြီးရက်ဆိုင်ခိုင်းတဲ့အတွက်ဆောက်လုပ်ရေးသက်ဆိုင်ရာဌာနတွေကခေတ္တရက်ဆိုင်ထားလိုက်တယ်လို့တက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းရေးအဖွဲ့ကလည်းသတင်းထုတ်ပြန်ပါတယ်တက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းရေးအဖွဲ့ဝင်တဦးဖြစ်တဲ့68မျိုးဆက်ကျောင်းသားကောင်းဆောင်တဦးလည်းဖြစ်တဲ့ကိုမြအေးကအခြေအနေကိုအခုလိုရှင်းပြပါတယ
်အခုဆောက်တဲ့ဒေသတွေအကုန်လုံးရက်ဆိုင်လိုက်သူအကြောင်းပြန်ကြတဲ့ကြကြပါလေရက်ဆိုင်မယ်ဆိုတာဟာလေနော်အခုစောက်တာကတမကအဆောက်အုံလည်းမဟုတ်ဘူးကော်မတီရုံးငန်းလည်းမဟုတ်ဘူးဆိုတာလည်းရပါတယ်အဲ့ဒါက site ပေါ့ဗျာတမကမြက်ခင်းကြီးကတစ်ပင်တွေကိုရှင်းရမယ်ကိစ္စတွေပါလေရှိမယ်ဘယ်လိုခေါ်မလဲဗျာ site အတွက်ကိုရုံးငန်းဆောက်တဲ့သဘောပဲဒါပဲလို့ပြောတယ်ဒါကတစ်ချက်အဲ့ဒါကိုကျွန်တော် NLD ကနေပြီးတော့ဥဟန်တာမြစ်ကိုလည်းဖုံးဆက်ပြီးတော့ပြောတာပါပေါ်ဆက်ပြီးတော့မှဆန်ကြီးအဲ့ဒီကိစ္စကိုရက်ပြီးပါကြာကြောင်းတိုင်းနားလည်မှုအထင်ကြီးနေလဲလိမ့်မယ်ဆိုတဲ့ဟာတော့မဟုတ်ဘူးဥဟန်မှာနေကိုလည်းပေါ်ဆက်ပြီးတော့ဒါကိုပြစ်တက်ရက်ခံပြောရပါမယ
်မနေ့ပြန်ဖေဖော်ဝါရီလ28ရက်နေ့မှာတော့တာကတာအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းနိုင်ရင်းနဲ့ပတ်သက်လို့ရန်ကုန်မြို့တော်ဝင်နှင်းစီခန်းမမှာကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲမှာဘဂဒမျိုးဆက်တွေရဲ့တောင်းဆိုချက်သဘောထားတွေနောက်ကျောင်းသားမျိုးဆက်တွေရဲ့ဆန္ဒတွေနဲ့သမိုင်းပညာရှင်တွေရဲ့ပူးပေါင်းပါဝင်ဆွေးနွေးမှုတွေနဲ့တာကတာအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်လို့ဆွေးနွေးသွားကြမှာဖြစ်တယ်လို့လည်းကိုမြအေးကပြောပါတယ်
ဘယ်တက်ကြဆွေးနွေးမယ်အစိုးရရလက်တည်းရလက်ကောင်းတွေထွက်ပေါ်မှု ရှိရဲလို့ကျွန်တော်ကတော့ပြောနေထားတယ်ရလက်ကောင်းတွေထွက်ပေါ်လာနိုင်မယ်လို့လည်းကျွန်တော်ယုံကြည်ထားတယ်ဆိုတော့အဲ့ဒီပုံမှာအစည်းအဝေးမစခင်မှာအထင်မြင်လွဲမှားမှုတွေဖြစ်မလာအောင်ဒီသမဂ္ဂတရားရေးနဲ့ပတ်သက်ပြီးတော့တစ်ဖက်နဲ့တစ်ဖက်အမြင်သဘောထားတွေအမျိုးမျိုးယူဆချက်တွေအမျိုးမျိုးဖြစ်နေလို့ကျွန်တော်ဝင်ပြောတာပါ
မြမသမိုင်းဝင်တက္ကသကျောင်းသားသမဂ္ဂအဆောက်အဦကိုမူလနေရာမှာပြန်လည်တည်ဆောက်ဖို့အတွက်လာမယ့်နှစ်ပညာရေးအသုံးစရိတ်ဘတ်ဂျက်မှာထည့်သွင်းပြီး NND အစိုးရကဆောင်ရွက်နေတဲ့အကြောင်းပြီးခဲ့တဲ့2016နှစ်ကုန်ပိုင်းတုန်းကပြည်သူ့လွှတ်တော်မှလည်းတင်ပြဆွေးနွေးခဲ့ကြပါတယ်ရှင်
မဆုမုံပြောပြခဲ့တာပါအခုတော့အကျန်းဖက်မှုရှုံချတဲ့အကြောင်းကိုတင်ပြပါမယ်ရှင်းနေဥကူနီနဲ့ဥနေဝင်းတို့ရန်ကုန်လေစိတ်လူမြင်ကွင်းမှာတနက်နဲ့ပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးအကျန်းဖက်မှုရှုံချပွဲကိုဒီကနေ့ရန်ကုန်မှာကျင်းပပါတယ်လှုပ်ကြံခံရပြီးတလားလောက်ကြာမှပြုလုပ်တဲ့ဒီအကျန်းဖက်မှုရှုံချပွဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကအကျန်းဖက်မှုတွေကိုနိုင်ငံအနေနဲ့ဘယ်လိုရည်တည်ကန်တွေသွားမလဲဆိုတာပြည့်ပြည့်စုံစုံဆုံးဖြတ်ရမယ့်အချိန်ရောက်နေပြီလို့ပြောကြားလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးမတ်တင်ကြီးထက်ကပြောပြမှာပါ
အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဥကိုနီလှုပ်ချံခံရပြီးတလအကြာမှာပြုတ်လုတဲ့အကြံဖတ်မှုရှုတ်ချပွဲအခမ်းအနားကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းတက်ရောက်ခဲ့ပါတယ
်။အကြံဖတ်မှုဘက်ကရက်မာလားအကြံဖတ်မှုစန့်ကျင်တဲ့ဘက်ကရက်မာလားအကြံဖတ်ခံရတဲ့သူတွေဘက်ကကာကွယ်မလားအကြံဖတ်သမားတွေကိုအားပေးမလားဒါကိုတော့ကျွန်တော်တို့ပြက်ပြက်သားသားဆုံးဖြတ်ဖို့အချိန်တန်ပြီလို့ကျွန်တော်ဒီနေရာကပြောပြရစေ
ရှင်းနေကြီးဥကိုနီနောက်ဥနေဝင်းတို့ကိုရန်ကုန်မြို့လိုနေရာမျိုးမှာတနက်နဲ့ပြစ်ခတ်လှုပ်ကြံခဲ့တဲ့ဥပဒေမဲ့လှုပ်ရမျိုးကိုအကာအကွယ်ပေးနေစရာအကြောင်းမရှိဘူးလို့လဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းကပြောဆိုခဲ့ပါတယ
်အကြမ်းဖက်ခံရတယ်ဆိုတာကျွန်တော်တို့နိုင်ငံရဲ့အမိုင်းမှာလူတိုင်းရေကျိုးပန်းခဲ့မှုကာလတွေကလည်းပေါ်ခဲ့မှုပါတယ်ဂျားကာလတွေမှာလည်းကျွန်တော်တို့ဖြစ်ခဲ့မှုပါတယ်ဒါပေမဲ့အခုပေါ်ပေါက်ခဲ့တဲ့ရန်ကုန်မြို့ရဲ့အထင်ကြီးလေးစိတ်ကြီးမှာအကြမ်းဖက်ခံရတယ်ဆိုတဲ့အခြေအနေတစ်ခုကတော့ကျွန်တော်တို့ရန်ကုန်မြို့ဟာတရားဥပဒေမဲ့နေတဲ့မြို့တစ်မြို့မဟုတ်ပါဘူးတရားဥပဒေစိုးမိုးရေးကိုရှေ့တန်းတင်ထားတဲ့ကာလတစ်ခုမှာတရားဥပဒေမဲ့ပေါ်ပေါက်ခဲ့တဲ့ကိစ္စတရက်ဖြစ်ပါတယ်အကြမ်းဖက်မှုဟာဘယ်သူ့ကိုမှကောင်းကျိုးမပြုနိုင်ပါဘူးဒီလိုပဲအကြမ်းဖက်ခံခဲ့ရတဲ့ရှင်ဒီဥကိုနီအကြမ်းဖက်မှုကိုဒူဒူးနဲ့အတူစန့်ကျင်ခဲ့တဲ့ကြာဆုံးသွားခဲ့ရတဲ့ကိုနေဝင်းတို့ရဲ့ပေးဆက်ခဲ့မှုကိုကျွန်တော်တို့ဒီနေ့ဂုဏ်ပြုတာပဲဖြစ်ပါတယ်ဒီဂုဏ်ပြုမှုဟာအလွန်မင်္ဂလာရှိပါတယ်တရားဥပဒေစိုးမိုးရေးတရက်ကိုကြိုးပမ်းဆောင်ရွက်နေတဲ့အချိန်ဒီကာလတစ်ခုမှာတရားဥပဒေမဲ့ဆောင်ရွက်နေမှုတွေကိုကျွန်တော်တို့အကာအကွယ်ပေးနေစရာအကြောင်းမရှိပါဘူး
NLD ပါတီရဲ့ဥပဒေအချံပေးရှင်းနေကြီးဥကိုနီဟာအစိုးရအစီအစဉ်နဲ့အင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ပြီးအပြန်ရန်ကုန်လေစိတ်လူမြင့်ကွင်းမှာတနတ်သမားကပြစ်ခတ်လှုပ်ချံခံရတာဖြစ်ပါတယ်။တနတ်သမားကိုဖမ်းဆီးရင်လေစိတ်အငှားရင်မှဥနေဝင်လဲတနတ်သမားလက်ချက်နဲ့တီးဆုံးခဲ့ပါတယ်။တနတ်သမားကိုအန်တရမမှုပဲဝိုင်းဝန်းဖမ်းဆီးခဲ့ကြတဲ့လေစိတ်အငှားရင်မောင်းတီအပါအဝင်အများပြည်သူကိုလည်းလေးစားပါချောင်းဒီကနေ့ပြုလုပ်တဲ့အကျံဖက်မှုစန့်ကျင်ရေးအခမ်းအနားမှာပြောဆိုခဲ့ကြပါတယ်။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကသူရဦးတင်ဦးကတော့အကျံဖက်မှုတွေဟာဘသူ့ကိုမှကောင်းချိုးမပေးတာကြောင့်ရက်ကြပါတော့လို့အခုလိုတိုက်တွန်းသွားပါတယ်
။ဒီတော့တော်လောက်ပါပြီ။လက်လက်နဲ့ပြိပကဖြစ်ရှင်းတာတော်လောက်ပါပြီ။ပြေဆုံးဆွေးနွေးအဖြေရှာပြီးတော့ငြင်းငြမ်းစွာဆွေးနွေးပြီးအဖြေရအောင်လုပ်ပေးကြပါစို့ဆိုတာပြောရှင်းပါတယ
်။ဥက္ကိုနီလှုပ်ချံခံရမှုဦးနေဝင်တည်ဆုံမှုတို့နဲ့ပတ်သက်ပြီးအဖမ်းအစည်းတွေလှုပ်ချံရတဲ့အကြောင်းရင်းတွေနဲ့ပတ်သက်ပြီးလဲပြည်ထောင်ဝင်ကြီးမြန်မာနိုင်ငံရဲတပ်ဖွဲ့တို့ကပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးသတင်းစာရှင်းလင်းပွဲမှာတော့လှုပ်ချံမှုနဲ့ဖမ်းဆီးထားသူတွေတဲမှာတနတ်သမားဦးကြည်လင်းတဦးသာအရက်သားဖြစ်ပြီးကျန်တဲ့သူတွေကတော့စစ်တပ်ကအနားယူထားသူတွေထုတ်ပယ်ခံရသူတွေဖြစ်ပါတယ်ဒီလူတွေရဲ့ထွက်ဆိုချက်အရတော့ဥကိုနီကိုလှုပ်ချံရတာဟာလူငယ်သဘာဝအရာပုံကိုရေးမကျဉ်းနှံ့မှုကြောင့်ဖြစ်တယ်လို့အာနာပိုင်တို့ရှင်းလင်းခဲ့တာပါဖန်းစီခံထားရသူတွေဟာအသက်40ကျော်50ကျော်တွေဖြစ်ပေမဲ့အာနာပိုင်တို့ကလူငယ်တွေလို့သုံးနှုတ်ခဲ့တဲ့အတွက်လဲလူလူကြမှာပြောစရာဝေဖန်စရာဖြစ်ခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲနောက်ပိုင်းမှာတော့ဥကိုနီလှုပ်ကြံခံရမှုဥနေဝင်တည်ဆုံးခဲ့ရမှုတို့နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကမှတ်ချက်ပေးပြောဆိုခဲ့တယ်လို့အခုအကြမ်းဖက်မှုစန့်ကျင်ရေးအခမ်းအနားလဲထွက်ပေါ်လာတာဖြစ်ပါတယ်ရှင်
။မတ်သိန်းကြီးတိုင်းတင်ပြခဲ့တာပါခင်ဗျာ။ ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးသွားကြတယ်ဆိုတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေစီကနေကြားခဲ့ရတဲ့အချက်လက်တွေဟာသူမျှော်လင့်ထားတဲ့ပုံပြီးဆိုးရွားနေတာကြောင့်ဝမ်းနည်းရကြောင်းမြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကပြောပါတယ်ရခိုင်စစ်ဆန်ရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကတော့နေရာပေါင်းစုံကနေသတင်းအချက်လက်တွေမှန်မှန်ကန်ကန်စစ်စစ်သုံးသပ်ဖို့လိုတယ်လို့ပြောနေပါတယ်ဒီအကြောင်းကိုတော့ကိုအောင်ကပြောပြပေးပါအောင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒေသအပါအဝင်ဒုက္ခသည်စခန်းတွေကိုဖေဖော်ဝါရီ20ရက်နေ့ကနေ23ရက်နေ့အထိမစ်ယန်ဟီလီတွားခဲ့ပြီးတဲ့နောက်ဖေဖော်ဝါရီ24ရက်နေ့ထုတ်ပြန်ချက်ထဲမှာဒီဒုက္ခသည်တွေစီကနေတလို့အချင်းကြီးဇိုးတွေကိုကြားသိခဲ့ရတာလို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ကိုယ်စားလှယ်ကပြောပါရယ်သူအနေနဲ့မြန်မာနိုင်ငံကိုလာရောက်ပြီးနောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားခဲ့တာပါရခိုင်ပြည်နယ်မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကတော့မစ်ယန်ဟီလီအနေနဲ့အချင်းကြီးအရရက်ကိုလေ့လာခွင့်ရှိတဲ့အကြောင်းအခုလို့ပြောပါရယ်
ကျွန်တော်တို့ကော်မရှင်အနေနဲ့ကတော့အော်ရင်ပေါ်လေဒီလိုလာပြီးတော့လေးလာတဲ့လူတွေကိုတက်နိုင်တယ်များဟိုပြည်တွင်းကနေရာဒေသတွေအားလုံးကိုရောက်စီခြင်းနဲ့တွေ့စီခြင်းနဲ့ပြောစီခြင်းနဲ့ဘုရားတော်ဟိုပြည်တွင်းမှာကျွန်တော်တို့ရတဲ့သတင်းချက်လက်ကအမြင်ချင်းချေနေရဖြစ်နိုင်ပြီးရှိမရှိဆိုတာလည်းကျွန်တော်တို့စဉ်းစားလို့ရတယ်ကျွန်တော်တို့ဆယ်မေးတယ်ဒီတိုင်းချီမှာရောက်လာကြတယ်တက်ကအဲဒီရိုးရိုးပွဲရတဲ့ချီမှာရောက်လာကြတယ်ဖနက်ခေါက်ရောက်လာကြတယ်အတူဦးဆောင်ပြီးတော့ရောက်လာတယ်လေဘယ်လမ်းကြောင်းကဝင်လာတယ်လေကျွန်တော်တို့ကအဲ့ဒီလောက်အထိကိုမေးတာပါအဲ့ဒီမှာကျွန်တော်တို့တချို့လဲအဲဟိုဆင်ပေါ်လေးချွေးင်းချက်ကလေးတွေနောက်တော့ဖောက်ပြမှုလေးတွေကျွန်တော်တို့တွေ့တယ်လေတွေ့တာတွေလည်းပဲကျွန်တော်တို့ကဒါအစဉ်ဟန်လာတယ်အဲဟိုထဲကိုကြည့်ရထားပြီးသားပါဟိုသက်ဆိုင်တဲ့ဟိုဆင်ပေါ်လေးတုံ့ပြန်ရေးပတ်ဆိုင်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းအဲ့ဒါတွေကိုဆက်လက်ပြီးတော့ဟိုဒီလိုလဲကျွန်တော်တို့ကညှိနှိုင်းထားပြီးသားပါ
အစိုးရရဲ့ဖိတ်ကြားချက်နဲ့မစ်ယန်ဟီလီယာလွန်ခဲ့တဲ့ဇန်နဝါရီလအတွင်း12ရက်ကြာခီးစဉ်အဖြစ်မြန်မာနိုင်ငံကိုရောက်ရှိလာခဲ့ပေမဲ့နေရာတချို့ကိုတော့တွားရောက်ခြင်းမရှိခဲ့ပါဘူး။ဦးအောင်ကြည်က
ဟိုဒါတော့ဟိုပေးတာမပေးတာတော့ဟိုအနာပိုင်ဖွဲ့စည်းနေပဲဆိုင်နေလေ။ဟိုကျွန်တော်တို့ကတော့ကော်မရှင်ရဲ့အလုပ်ကဒီလုပ်မဟုတ်ဘူးလေ။ကျွန်တော်တို့ကအကြံပြုတယ်ပေးစင့်တယ်။ပြည်သမားတွေလည်းသွားဝင်ပေးစင့်တယ်။စစ်ဆေးတဲ့လူတွေလည်းသွားဝင်ပေးစင့်တယ်။လူပြည်ချင်းအချင်းကောင်းတာတွေလည်းတွေ့မယ်မကောင်းတာတွေလည်းတွေ့မယ်မကောင်းတာတွေ့လေကျွန်တော်တို့ဘာမှပြဿနာမရှိဘူးဟလာသူတူဦးချင်းတယောက်ချင်းမကောင်းတဲ့ကိစ္စလုပ်ကြရဲဆိုရင်တော့ကျွန်တော်တို့ကတိတိကျကျအရေးယူလိုက်မယ်ဒီဥစ္စာနိုင်ငံတော်ရဲ့မူဝါဒမဟုတ်ဘူးဆိုတာထင်ရှားပေါ်လွင်တာပေါ့နော်
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကိုတွားရောက်လေ့လာခဲ့တဲ့မစ်ယန်ဟီလီကမိသားစုတွေတွေ့ကြုံခံစားခဲ့ရတဲ့အကြမ်းဖက်ခံရမှုအတိုင်းအတာပမာဏဟာသူငကိုရုံးကခမန့်ထားတဲ့အများကြီးပိုပြီးတော့ဆွေးရတယ်လို့လည်းပြောပါရယ်။ဒါပေမဲ့လည်းအခုလိုဒီခွဲခြားဆက်ဆံမှုတွေရှိနေတဲ့အခြေအနေတွေပြောင်းလဲသွားအောင်ဆောင်ရွက်နေကြောင်းဦးအောင်ကြီးကပြောပါရယ်
။ဒီအခြေအနေတွေကိုကျွန်တော်ကပြုပြင်ဖို့လုပ်နေတယ်တကယ်တမ်းပြောရမယ်ဆိုရင်မြန်မာနိုင်ငံရဲ့မူဝါဒအနေနဲ့ဆိုရင်ဒီအခြေအနေကအလားချိုးယွင်းမှုလေးတွေရှိခဲ့တာလေးတွေကိုဘလို့အကောင်းဆုံးနည်းနဲ့ထိန်းချုပ်ပြုပြင်မှာလေအလားနိုင်ငံတကာစံနှုန်းသားနဲ့လည်းစီပြောအဆက်အောင်အလားကိုယ်နေဆက်ဒေတာလုံခြုံရေးရောအလားတခြားအခွင့်အရေးတွေရောကျွန်တော်တို့အလားကိုယ်နိုင်ငံသားတွေတိုင်းသားတွေရဲ့အခွင့်အရေးတွေရောအလားကာကွယ်ဆောင်ရှောက်နိုင်အောင်ဘလို့နည်းလမ်းမျိုးတွေနဲ့အကောင်းဆုံးဖြစ်အောင်လုပ်မလဲဆိုတော့မူဝါဒတွေကျွန်တော်တို့ရေးဆွဲနေတဲ့အချိန်ကာလဖြစ်ပါတယ်အဲ့တော့အဲ့လိုမူဝါဒရေးဆွဲတဲ့အချိန်ကာလဖြစ်တဲ့အခါကျတော့အဲဘယ်နည်းလို့ဒီပေါ်မှာကျွန်တော်တို့ကထပ်မှန်ပြီးတော့ပြားပေးလာခဲ့လို့ကျွန်တော်တို့ရဲ့ဟလာမဟာပြူဟာပြောင်းလဲမှုအခြေအနေကဟိုနည်းနည်းအခက်အခဲဖြစ်သွားနိုင်တာပေါ့လေတဘောကတော့ဒေတာမှာရှိတဲ့လူတွေရောဟလာဟိုတိုင်းသားတွေရောနှစ်ဖက်သဟသာတာဖြစ်အောင်လုပ်ရမယ့်အစီအစဉ်တွေရောဒါဒီအားလုံးအတွက်အဖို့ဖြစ်သွားနိုင်ပါတယ်
ဒီတောက်ကြောင်လေးကထုတ်ပြန်တဲ့ကြေညာချက်ထဲမှာမီးလောင်တန်းရရထားတဲ့ကလေးငယ်တဦးနဲ့ဒီတခြားလူခွင့်ချိုးပေါက်ခံရသူတွေကိုတွေ့ခဲ့ကြောင်းလဲမစ်ယန်ဟီလီကပြောပါရယ်မစ်ယန်ဟီလီရဲ့ဒီနောက်ဆုံးထုတ်ပြန်ချက်ပါပေါ်ပြထားချက်တင်နေပတ်သက်ပြီးမြမအစိုးရဘက်ကတော့တုံ့ပြန်ချက်တော့ထွက်မလာသေးပါဘူးခင်ဗျာ
ဒီ OA မြမပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒ ီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္လာနေ့ညဘက်အစည်းအဝေးကိုည10နာရီအထိလိုင်းနံပါတ်25 kHz 11965လိုင်းနံပါတ်32 kHz 9329လိုင်းနံပါတ်58 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့စီဝါရေးကဏ္ဍတက်တက်ရောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရအစည်းအဝေးတင်ဆက်တဲ့ခါမှာတော့
ကျွန်တော်တို့နေတီဘွားပေါ့နော်တယောက်နဲ့တယောက်စိန်ခေါ်မှုတွေအများကြီးရှိကြတယ်တခါတည်းစကားအခိုက်အတန့်မတင်တဲ့ဟာမျိုးတွေဖြစ်တတ်တယ်ဒါပေမဲ့အဲ့ဒီထဲကမှပေါ့နော်ဘွားကိုဘယ်လိုမျိုးယုံရှင်တဲ့နေမလဲဆိုတာမျိုးအများတန်းသိထားပါဘူး
သူယုံကြည်ရအစီအစဉ်နောက်ပိုင်းတင်ဆက်တဲ့အခါလူငယ်လှူရှားသူတူဦးဖြစ်တဲ့မတ်ခိုင်မွန်လင်းရဲ့အမြင်တွေကိုကြားဖို့ရှိပါတယ်အခုတော့ကျမ်းမာရီနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြကြပါမယ်တားဖွားမှုမှာမိခင်ရောရင်သွေးကိုပါအန္တရာယ်အများဆုံးကြုံနေရတဲ့နိုင်ငံ၉နိုင်ငံဟာမိဖွားမှုအသက်အန္တရာယ်ရောဘာကြီးအတွက်ကြိုးပမ်းဆောင်ရွက်နေကြပါပြီ။အာရှတိုက်က2နိုင်ငံ၊အာဖရိကက9နိုင်ငံပါဝင်တဲ့အဲ့ဒီနိုင်ငံတွေမှာကိုယ်ဝန်ဆောင်မိခင်တွေနဲ့ကလေးငယ်တွေကိုဂရုစိုက်မှုတိုးတက်အောင်မိဖွားခန်းတွေပုံမှုကောင်းမွန်လာအောင်ဆောင်ရွက်ဖို့အစီအစဉ်တွေရှိတဲ့အကြောင်းကာရိုပီယာဆန်သတင်းပေးပို့ထားတာကိုမတ်ဤတန့်စင်ကပြောပြမှာဖြစ်ပါတယ
်။ဝင်းကင်းထဲမှာဒီလိုကလေးငယ်တန်ကြားရတာကသတင်းကောင်းမှာကလေးငူတာသူအသက်ရှူတယ်ဆိုတာကိုပြတာပါပဲအကယ်၍ကလေးရဲ့အသက်ရှူလမ်းကြောင်းထဲမှာအရည်တွေနဲ့ပိတ်နေတယ်ဆိုရင်ကျွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းတွေကကလေးမသိအောင်ဆောင်ရွက်ပေးနိုင်မှာပါမွေးကန်းထဲမှာလျှက်စစ်မီးနဲ့ရေတပ်အပြည့်စုံရှိမယ်ဆိုရင်မိခင်မွေးကန်းထဲမှာသွေးထွက်လွန်းရင်ဆရာဝန်နဲ့ကျွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းတွေကမိခင်အတွက်သွေးသွင်းပေးနိုင်ပြီးတော့အသက်ကယ်နိုင်ပါတယ်လိုအပ်ရင်ဘိုက်ခွဲမွေးနိုင်အောင်စီစဉ်ပေးနိုင်ပြီးတော့မိခင်ရောရင်သွေးပါအသက်ရှင်နိုင်ချေပိုများအောင်လှုပ်ဆောင်နိုင်ပါတယ်ကမ္ဘာ့ကုလသမဂ္ဂကျန်းမာရေးအဖွဲ့ WHO ကဒေါက်တာ Flavia Bustrio က Skype ကနေတင်ခုလို့ပြောပြပါတယ်
။ In the year 2016 we have almost 6 million
အသက်9နှစ်အောက်ကလေးငယ်တည်ဆုံမှုက2016ခုနှစ်အတွင်းမှာ6သန်းလောက်ရှိပါတယ်။မွေးဖွားစဉ်တည်ဆုံတဲ့မိခင်ကတော့3သိန်းလောက်ရှိနေပါတယ
်။မိခင်နဲ့ရင်သွေးကျန်းမာရေးဆောင်ရှားမှုတိုးတက်စေဖို့ကိုဝန်ဆောင်မိခင်တိုင်းကိုဝန်ဆောင်စဉ်မွေးဖွားစဉ်နဲ့မွေးဖွားပြီးချိန်တွေမှာလိုအပ်တဲ့ကူညီတွေရဖို့နဲ့ကလေးငယ်တွေအားလုံးမမွေးခင်နဲ့မွေးပြီးစောင့်ရှောက်မှုတွေရစေဖို့ WHO UNICEF နဲ့နိုင်ငံကူးနိုင်ငံကလှူဒါန်းတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့တစ်ခုကိုသူကဦးဆောင်နေတာပါ။မိဖွားစဉ်အချင်းကမိခင်တွေအတွက်အနေအများဆုံးအချင်းလို့ Boostrio ကပြောပါတယ်။ကလေးငယ်အတွက်တော့မွေးပြီးရက်ပိုင်းကတည်ဆုံနိုင်ချေအများဆုံးဖြစ်ပါတယ်။တည်ဆုံမှုနှုန်းလျှော့ချဖို့အတွက်နီလန်တစ်ခုကမိခင်တွေကိုစေယုံမှာကလေးမွေးဖို့တိုက်တွန်းတာဖြစ်ပါတယ်။နိုင်ငံတကာလည်းသူ့အစီအစဉ်ကိုစီနဲ့ဒီရီမန်းချက်ပြည့်အောင်ကြိုးစားနေကြပါတယ်
။ The dynamics that we are trying to create is to have
နိုင်ငံတကာနိုင်ငံချင်းစီကလှုပ်ဖော်ကင်ဘက်တွေတက်ဆိုင်သူတွေအနေနဲ့ကလေးမိဖွားရာမှာတာဝန်ယူမှုတာဝန်ခံမှုတွေနဲ့လူမှုအထွတ်ရည်မှန်းချက်တွေချမှတ်ပြီးတော့အကောင့်ထဲပေါ်နိုင်မဲ့အရှိန်ဟုန်တွေရရှိလာအောင်ကျမတို့ကြိုးစားနေကြတာပါ
အဓိကဥတည်တဲ့ရည်မှန်းချက်ကတော့ကြိုတင်တားဆီးနိုင်မဲ့မိခင်နဲ့ကလေးတည်ဆုံနိုင်မှုအနေရတွေကိုတားဆီးနိုင်ဖို့ပါပဲဒီနိုင်ငံကူးနိုင်ငံကမိခင်နဲ့ရင်သွေးတည်ဆုံမှုနှုန်းလာမယ့်9နှစ်အတွင်းထပ်ဝဲရော့ချသွားဖို့အရင်ရည်မှန်းထားတာဖြစ်ပါလိမ့်ရှင်
မအီတန်စင်ပြောပြခဲ့တာပါခုတော့စီဝါရေးကဏ္ဍတင်ဆက်ဖို့အချိန်ရောက်ပါပြီရှမ်းပြည်မြောက်ပိုင်းမူဆယ်မြို့အနီးဝန်းကျင်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အစိုးရတပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်တရုတ်မြန်မာနယ်စပ်ကွန်တွယ်ရေး9ရက်ကြာလောက်ရပ်ဆိုင်းသွားခဲ့ရာကအခုချိန်မှာတော့ပုံမှန်ပြန်ဖြစ်လာပြီလို့ဒေသခံကိုယ်နေတွေကပြောပါတယ်ဒါပေမဲ့မန္တလေးမူဆယ်လမ်းမမှာအကောက်ခွန်စခန်းအစ်စ်ဖွင့်လိုက်တဲ့အတွက်ကုန်စည်စီးဆင်းမှုနှေးကွေးတဲ့အခြေအနေမျိုးနဲ့လည်းရင်ဆိုင်နေရကြောင်းမူဆယ်မြို့ဆန်ကုန်သေးကြီးများအသင်းရဲ့ပညာရေးတာဝန်ခံဦးမင်းသိန်းကပြောပါရယ်မူဆယ်မြို့နေဆက်ကုန်သေးရဲ့အခြေအနေကိုခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍအပိုင်း1မှာကိုဇော်ဝင်းလှိုင်ပြောပြမှာဖြစ်ပါရယ
်ဟိုဒလော်လီယာအဲ့ဒီဘက်မှာဟိုတိုက်ပွဲတွေပါတယ်ဖြစ်သွားပြီးတော့အခြေအနေနည်းနည်းရှုပ်ရှုပ်ထွေးထွေးဖြစ်သွားတော့နေစာကုံတွေရေးအခြေအနေနည်းနည်းထိခိုက်သွားတယ်ဆိုတော့ကျွန်တော်တို့ကြားမိတယ်ပေါ့နော်အခုအဲ့ဒီဘက်မှာနည်းနည်းအခုပြန်ပြီးအခုတင်ငိမ့်စားနည်းနည်းပြန်ဖြစ်လာတော့ကောဦးမင်းသိန်းအခုအခြေအနေလက်ရှိအခြေအနေကဘယ်လိုရှိတယ်လဲဗျကုံတွေရေးအခြေအနေက
ကုံတွေရေးအခြေအနေပြောရမယ်ဆိုတော့ကျွန်တော်တို့တရုတ်နည်းတခုပြီးနောက်ပိုင်းတော့အင်္ဂလိပ်ကျွန်တော်တို့ဖေဖော်ဝါရီ17ရက်ဖေဖော်ဝါရီ17ရက်နေ့နောက်ပိုင်းမှာတော့ပုံမှန်ကုံတွေလိုင်းကြောင်းကောင်းနေတာပုံမှန်အဆင့်တော့ဖြစ်သွားပါပြီပ ုံမှန်ချင်းဖြစ်ပြီးတော့ကျွန်တော်တို့အတက်ကုန်ပစ္စည်း export ကုန်ပစ္စည်းအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ဘူဆယ်မြို့အများဆုံးလာတော့နံပါတ်1ကတော့တခြားပဲတခြားအများဆုံးလာလေပြီးနံပါတ်2ကတော့ပြောင်းနံပါတ်3ကတော့ဆန်းနံပါတ်4ကတော့ကျွန်တော်တို့ဟိုအပြည့်အနံပေါ့အပြည့်အနံနံပါတ်5ကတော့ရေတပစ္စည်းများဆုံးလာပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒါတရုတ်ပြည်ဘက်ကိုပို့တာပေါ့နော်
တရုတ်ပြည်ကိုပို့တဲ့ export ပစ္စည်းပါခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာ
တော့ကျွန်တော်တို့အခုအနေနဲ့တရုတ်ပြည်ကနေဆိုပမာပြန်သွားတဲ့ပစ္စည်းမှာနံပါတ်1ကတော့တက်မီဟိုတာလို့ခေါ်တဲ့မြေစီပေါ့ပြည်နမနဲ့ကတော့ဆိုင်ကဲလျှက်စစ်ပစ္စည်းနောက်တော့ကျွန်တော်အိဆော့ပစ္စည်းနဲ့အိသုံးမှုပစ္စည်းမျိုးမျိုးတော့ကျွန်တော်တို့အင်ဖို့အနေနဲ့ကျွန်တော်ပမာပြူပြန်သွဲပါလားခင်ဗျာအဲ့ဒါတော့
ဟုတ်ကဲ့ခင်ဗျာအဲ့တော့ဟိုတလော်လေးကအဲ့ဒီမှာတိုက်ပွဲတွေဘာတွေဖြစ်သွားတော့ကောကုံသေးကြီးကလုံးဝရပ်သွားသေးသလားခင်ဗျာဘယ်လောက်ထိများရပ်သွားသလဲ
အဲကျွန်တော်ပြောရမယ်ဆိုရင်တော့လူဝင်မှာ20ရင်းနေမှာဖတ်ပေးမိတဲ့ပြည်ပခေါင်းကျွန်တော်ဖြစ်တယ်ခင်ဗျာလူဝင်မှာ20ရင်းနေရနေပြီးတော့လူဝင်မှာ20နွေမ28နှစ်လောက်ရှိတာကျွန်တော်ကိုယ့်ရဲ့တတိယလုံးဝရပ်သွားတာခင်ဗျာကျွန်တော်တို့စီပွားရေးကျွန်တော်တို့ကြားရမှမှရှိတယ်ကျွန်တော်တို့ရဇတ်ကုံတွေစကားနေတော့အားလုံးပိတ်တာရတယ်ရဇတ်ကုံတွေဝန်ထမ်းတွေကအဆကျွန်တော်တို့မူဆယ်မြို့မှာကြောက်ရွှေ့ထားရတယ်နောက်မူဆယ်မြို့မှာရှိတဲ့အလုပ်သမားတွေတော်တော်လေးကိုကျွန်တော်ဒုက္ခတဲ့စကားတွေမှာကျွန်တော်တို့အများကြီးရောက်သွားတယ်ခင်ဗျာနောက်တချို့တဲ့မူဆယ်မြို့မှာလာပြီးတော့ထိတ်ဆောင်နေရတာပေါ့အဲကျွန်တော်တို့နွေမ28နောက်ပိုင်းမှာလာပြန်ပြီးတော့ကျွန်တော်တို့ကုံတွေလမ်းကြောင်းကြီးကဟိုအနေငယ်ပြန်လှုပ်ရှားပြီးတော့နည်းနည်းပါးပါးပြန်လာတယ်ခင်ဗျာဒါပေမဲ့ဒီဒီမှာခုနှစ်နှစ်လောက်ဆက်ပြီးပုံမှန်တော့ဒီပြပြဖြစ်သွားပါမယ
်။အဲဒါအခုဒီကုံသေးတွေအနေနဲ့ပေါ့အသွင်းကုံပဲဖြစ်ဖြစ်တော့ပို့ကုံပဲဖြစ်ဖြစ်နှုတ်နှစ်ဖက်ကုံကူးနေကြတဲ့ကုံသေးတွေဦးမင်းသိန်းတို့လိုကုံသေးတွေအနေနဲ့ဒီစစ်အေးလက်အေးသွားအရင်တုန်းကအတိုင်းပဲတိုက်ပွဲမဖြစ်ခင်တုန်းကအခြေအနေတိုင်းစစ်အေးလက်အေးသွားလာကူးတန်းလို့ရနေပြီလားခင်ဗျ။အ
ဲအခုတော့သွားလို့ရတယ်ခင်ဗျ။အဲ့လိုသွားလို့ရတယ်။လာမှကျွန်တော်တို့ကားပိတ်ဆို့မှုတွေပါတယ်မရှိပါဘူး။ဒါပေမဲ့ကျွန်တော်တို့အဲဇန်နဝါရီ16ရက်နေ့မှာကျွန်တော်တို့အဖေဒီမျိုးနဲ့မှာရေဘူးစကားဆိုတာဖွင့်လိုက်တယ်ခင်ဗျာရေဘူးကောက်ခွန်စကားပေါ့ရေဘူးကောက်ခွန်စကားဖြစ်တဲ့အချိန်မှာနည်းနည်းလေးတော့ကျွန်တော်တို့အဲကိုယ်စရီအဖို့နည်းနည်းလေးအဆင်ပြေမှုဝေးရတယ်နည်းနည်းကြုံတွေ့ရတယ်ကားတွေချက်ဖေးတာတို့နည်းနည်းလေးကျွန်တော်တို့ဘယ်လိုပေါ့လေတို့ဝေးကြီးတောင်းလာတယ်ရှိမှာပေါ့အဲ့ဒါတွေနည်းနည်းလေးတော့ကျွန်တော်တို့မဖြစ်သွားတယ်ခင်ဗျာဟိုအဆင်ပြေမှုဝေးရရှိတယ်အဲ့တော့ကျွန်တော်တို့ဘူးစင်မှာရှိတဲ့ကုန်တော်ကြီးများအတင်းရတယ်အဖေဒီမျိုးနဲ့မှာရှိတဲ့ရေဘူးစကားမှာဖွင့်ဖို့ကျွန်တော်တို့နိုင်ငံတော်အတင်းတိုင်းနိုင်ငံရောတမနာရောဘူဂျီနာရောတိစာတင်တော့ရှိပါတယ
်ဟုတ်ကဲ့အဲ့ဒီတော့အဲ့ဒီဟာအတွက်တော့ကုံသေးတွေကြားထဲမှာတော့နည်းနည်းစိတ်အနှောက်အယှက်ဖြစ်ရတယ်ပေါ့နော်တော့ဟိုပါပေါ့နည်းနည်းလေးဆိုရင်ဟိုပါပေါ့
ဟုတ်ကဲ့
ပုံမှန်အတိုင်းမဟုတ်ဘူးတဲ့ပုံစံမျိုးဖြစ်နေဘလို့ရတာလဲပူပေးနေရတဲ့သဘောလားခင်ဗျအ
ဲကျွန်တော်တို့ပူပေးရတဲ့ကိစ္စကကျွန်တော်တို့အဲ့ဒါမပြောလို့ပါဘူးဒါပေမဲ့လမ်းမှာဆစ်ဆေးရတော့စံကြရတော့ကားတွေတက်စီရနေရတာတို့အဲ့စကားမှာလည်းအနေဆုံးကုံကားစီးကိုနိုင်ဝက်တော့ရှိပြီးသားတယ်ဒီအဲ့ဒါတွေရှိတယ
်ဟုတ်ကဲ့အရာကဟိုတိုက်ပွဲအခြေအနေကြောင့်လက်နက်တွေရှာဖွေတာဘာညာပုံစံမျိုးလားခင်ဗျအ
ဲနံပါတ်1ကတို့ကပြောတာနံပါတ်1မူကြီးစီပါတမူကြီးစီပါအဓိကဖားစားတယ်မူကြီးစီပါပြီးတော့နံပါတ်1ကတော့အစင်းကုန်တယ်ကျွန်တော်အစင်းကုန်တော့ဒီဥပ္ပိယာတွေပမာပြီးပို့တဲ့ကိုနံပါတ်1အနေနဲ့သူအဓိကထားပြီးတော့ဆစ်ဆေးတယ်ဒီလိုကကျွန်တော်တို့အဲ305မိုင်စခန်းနဲ့ကျွန်တော်မန္တလေးဒါ16မိုင်စခန်းလို့ရှိတော့ကျွန်တော်တို့မိုင်160အတွင်းမှာလုံးဝစခန်းရှိတယ်ဂိတ်တွေမရှိတော့ပမာပြီးဝင်တဲ့သူတိမဆောင်တဲ့ကုန်ပစ္စည်းတွေကဒွေးဘောက်ကိုသွားနေတယ်အဲ့ဒွေးဘောက်ကိုသွားတယ်အဲ့ရတူဟန်တားခြင်းနဲ့တဘောတွေပါပါတယ်စိတ်ကုန်ရတယ်ဒီရင်တော့ကိတ်မရှိတော့ဟို305မိုင်နဲ့ဖြစ်ချောက်မိုင်ကိတ်ပဲရှိတော့ဒါမှကိတ်မရှိတော့ဒီကောသွားတယ်လို့သွားလာတယ်လို့လာကောက်ခုံမဲ့ပစ္စည်းတွေကအများကြီးဝင်နေတယ်ဟိုအဲ့ရတူဟန်တားခြင်းနဲ့တဘောတွေပါပါတယ်ခိတ်ပြန်လာတော့
ဟုတ်ကဲ့ဒီ February လလယ်ထဲမှာပဲကျွန်တော်တို့တခုတွေ့လိုက်တာကဒီမန္တလေးလာရှိုးမူဆယ်လာမကြီးပေါ့နော်အဲ့ဒါကိုသူတို့ဒီဟိုဒီသူတို့အခုကတော့ company ကOriente Highway Company လို့သူတို့ခေါ်တယ်ဟုတ်တယ်အဲ့ဒီကနေပြီးတော့တဲသူတို့ဒီ contract ယူပြီးတော့ဒီ BOT စနစ်နဲ့ပဲပေါ့နော်ဒီဟိုပါပေါ့လေးလန်းသွားလမ်းမကြဲကြီးတွေနိုင်လွန်လမ်းမကြီးတွေသူတို့စောက်ဖို့သူစီမံချက်ရှိပါတယ်ပေါ့2018 2019မှာသူတို့ပြီးအောင်စောက်မယ်ဆိုပြီးတင်ပြတဲ့ပရောစီမံကိန်းရှိတယ်ဆိုပြီးပြောတာရှိတယ်အဲ့ဒီဟာတွေဖြစ်နိုင်ကြီးအလားအလာကိုသူတို့လုပ်ငန်းတွေတပွား2018 2019ဆိုတာရှေ့နှစ်နှစ်ကျွန်တော်တို့မြင်နေရပြီပေါ့နော်အချိန်ကာလအားဖြင့်ဆိုတော့အဲ့ဒီဟာပြီးအောင်လုပ်မယ်ဆိုရင်အခုချိန်မှာလုပ်ငန်းစီမံကိန်းတွေအခုချိန်မှာစနေတဲ့အနေအထားရှိရမှာပေါ့အဲ့ဒါမျိုးတွေမြင်နေရပြီလားဗျာ
အဲ့ဒါကျွန်တော်အနေချင်းနေလာတာတချို့နေရာတွေမှာလည်းကျွန်တော်၄-၅ဆယ်မိုင်လောက်လေးလမ်းသားပုံတန်လေးလှုပ်ထားတာတွေ့ရတယ်နည်းနည်းကတည်းကခင်းပြီးတော့
ဟုတ်ကဲ့
တို့ကြောက်ကြစားပါကျွန်တော်နှစ်နေရာလောက်ပါကျွန်တော်မူဆယ်မျိုးကနေဆယ်မိုင်လောက်ပါမှာကျွန်တော်တို့၅မိုင်လောက်ရှိတဲ့ဟိုကလည်းတစ်ခုရှိတယ်ကျွန်တော်လေးလမ်းသွားလေးကျွန်တော်နည်းနည်းကတည်းကလှုပ်ထားတာရှိတယ်အခုခေတ်ကလာလေးလမ်းသွားလေးတစ်ခုလှုပ်ထားတာရှိတယ်3-4မိုင်လောက်ပါလိမ့်မယ်အဲ့ဒါလေးကိုကျွန်တော်စတင်နေတာတွေ့တယ်ဒါပေမဲ့လမ်းထောက်တဲ့နေရာမှာလည်းကျွန်တော်တို့မူဆယ်နဲ့ကျွန်တော်တို့ကလည်းတကုတ်ခိုင်သားမှာအဓိကလုံဆောင်ရေးဆိုရတာခဏလမ်းထောက်တဲ့တို့ကသူလုံဆောင်ရေးဘယ်လိုတာဝန်ယူမလဲအဲ့ဒီမိကုန်းတွေမိထုတ်တာပါလာလဲလုံဆောင်ရေးကကျွန်တော်တို့ကုတ်ခိုင်နဲ့မူဆယ်သားမှာလုံဆောင်ရေးတော်တော်လေးဆိုရတယ်လမ်းထောက်တဲ့လှုပ်သားတွေတော်လေးအဲ့ဒါလေးကပါတယ်ဒါပေမဲ့ဒါတွေကိုလည်းကျွန်တော်တို့လုံဆောင်ရေးဆိုရယူပြီးသားတာတွေ့ပါတယ်ခဏ ့နိုင်ငံတော်ကတော့ကြိုးယူပြီးသားလာတွေ့တယ်။ဒါမှလည်းကျွန်တော်တို့ဘုရားတော်ဘုရားကျူကြမှာကျူကြကျူကြတို့ကြိုးယူချပေးထားတော့ကျွန်တော်တို့တွေ့ပါမယ်။ကျွန်တော်တို့ကြိုးပြောရရင်တော့ကျွန်တော်တို့လေလံတော့ဆက်နေတူပဲကျွန်တော်ပြောရမယ်။ဒါပေမဲ့သိပြီးတော့ဗျာနာသက်သက်ကောင်းတယ်မပေါ်သေးဘူး။ဆက်နေပြီးလမ်းလေးရှိနေပြီးကတရားတွေဝေရာတွေ့တယ်။အချူချာချူချာလမ်းလေးတွေ၄-၅မိုင်လောက်ကိုလေလံသွားလေးတွေလမ်းကတရားဖိနှားတာကျွန်တော်တွေ့တယ်ခင်ဗျာအဲ့ဒါတော့
။ဒါပေမဲ့ဒီလမ်းကြီးကတော့အရှည်ကြီးဆိုတော့တို့တော်တော်တော့လောက်ရအောင်မယ်ထင်တယ်နော်
။အဲ့တော့လုံးမဲ့ဆိုတော့ဖြစ်တယ်ခင်ဗျာ။ဘာဖြစ်လို့တို့ခင်ဗျာတို့ဝင်ဝေတာကောင်းတော့။အဲ့ဒီက၂၂မိုင်ရောက်တခိတ်ပြေးရတယ်ကျွန်တော်တို့ကတော့ကျွန်တော်ကားနဲ့ပြောင်းသွားတော့ကျွန်တော်ကြည့်တာလမ်းမှာ။၂၂မိုင်ရောက်တာခိတ်ခိတ်ပြေးရတယ်မဟုတ်ဘူး။ဒီမဒီမူဆယ်လာလဲကားဝင်တော့အစ်တုံးတော့ဆိုတော့အဲ့ရပတ်တာတားရတော့သူ
တို့
ဟုတ်ကဲ့တားရသူတို့အနေနဲ့ပတ်စားရှိရင်တော့အဲ့လုံးမဲ့ဆိုတော့ဖြစ်ပါလေကျွန်တော်စတင်တယ်လုံးမဲ့ဆိုနည်းနည်းပြဖြစ်တယ်လုံးရှင်နဲ့ဖိတ်ရှိတယ်လုံးရှင်နဲ့ဖိတ်ရှိပြီးတော့ဒေတာလုံးမဲ့ဆိုတော့နည်းနည်းပြဖြစ်တယ်မလုံးရှင်တော့မဖြစ်ဘူးကားရတယ်သူ
ကိုဇော်ဝင်းလိုင်းရဲ့စီဝါရေးကဏ္ဍအပြီးအခုတခါတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်နိုင်ငံရေးစီးပွားရေးလူမှုရေးအကျိုးပြည့်စုံခြင်းနဲ့ရည်ရွယ်ချက်တွေနဲ့သတင်းမားတွေကိုတမင်ဖြန့်နေကြတဲ့ပြဿနာက2019ခုနှစ်ထဲမှာပိုဆိုးလာနေပါတယ်အထူးသဖြင့်လူမှုကွန်ရက်တွေပေါ်မှာကြေကြေပြန့်ပြန့်ဖြစ်နေကြတဲ့သတင်းမားပြဿနာကိုမြန်မာနိုင်ငံအပါအဝင်နိုင်ငံတကာမှပါလူမှုကွန်ရက်လုပ်ငန်းကြီးတွေနဲ့သတင်းမီဒီယာတွေပေါင်းပြီးဖြေရှင်းဖို့ကြိုးစားနေကြတဲ့အကြောင်းကိုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကနေမဆုမျက်မှောင်ကတင်ပြပါလိမ့်မယ်ခင်ဗျာ
ငန်တော်တော်များများမှဒီသတင်းမှားတွေပြက်နဲ့ပြက်တနာကပို့ပြီးတော့မှကြီးလာလို့သတင်းမီဒီယာကြီးတွေနဲ့လူသုံးများတဲ့လူမှုကွန်ရက်တွေပေါင်းပြီးတော့သတင်းမှားတိုက်ဖြတ်ရေးကိုလှုပ်လာကြပြီခုသားညုံကြီ
းဟုတ်တယ်မဆုမြတ်မောကဒီမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းမှားတွေကလည်းတစ်နေ့တစ်ခြားပို့ပြီးတော့များလာတာကျွန်တော်သတိထားမိရဗျာ
VOA မြန်မာပိုင်းရဲ့ editor တယောက်အနေနဲ့ကိုသားညုံနေတိုင်းတွေ့နေရတဲ့သတင်းမှားတွေအကြောင်းပြောပါအောင်လူမှုကွန်ရက်တွေပေါ်မှာအဓိကတွေ့ရတာလားရှင
်ဟုတ်ပါတယ်ဒီလူမှုကွန်ရက်တွေပေါ်အထူးဖြစ်မြန်မာနိုင်ငံသားတွေတော်များသုံးကြတဲ့ Facebook အကောင့်မှာပေါ့အရင်တော့ဆိုရင်တော့သူတို့ကဒီသတင်းမှားတွေ fake news တွေကနောက်ပြောင်ပြီးတော့ရေးကြတာများတယ်အခုတော့တမင်သက်သက်ကိုဟိုသတင်းဌာနကြီးတွေနဲ့ပုံမှားရိုက်ပြီးတော့ဟိုတင်လာတာတွေ့ရတယ်။ကြောင့်ဒီသတင်းကိုပြန်ပြီးတော့ share ကြတဲ့အခါကျတော့တော်တော်လေးကိုဒီသတင်းမှားတွေကပြန်လာပုံများလာတယ်။အထူးသဖြင့်လူတွေစိတ်ဝင်စားကြတဲ့သတင်းတွေပေါ့နော်။တလောကဆိုရင်ဥက္ကဋ္ဌသတင်းလိုဟာမျိုးတွေနောက်ဒီငင်းငယ်ရေးလုပ်ငန်းစဉ်တွေလိုမျိုးလူတွေစိတ်ဝင်စားတယ်။နောက်ဖြစ်ပျက်ကလည်းပိုထင်ရှားတယ်ဒီလိုသတင်းမျိုးတွေဆိုရှင်ဒီသတင်းဌာနကြီးတွေနဲ့ပုံမှားရိုက်ပြီးတော့သူတို့ရေးကြတယ်တားကြတယ်အဲ့ဒါကိုပြန်ဖြန့်ကြတာပေါ့။
ကျွန်တော်တို့လူမျိုးသတင်းသမားတွေအတွက်ကတော့တိတ်ကိုသတိထားစရာပဲကိုသားညုံရဲ့ဒီသတင်းအစားရဖို့အတွက်ကလူမှုကွန်ရက်တွေကိုအားကိုးရတယ်ဆိုတာမငင်းနိုင်ပါဘူး။ဒါပေမဲ့ဒီသတင်းကဘလောက်မှန်လဲဖြစ်နိုင်လဲဆိုတာကိုမချင့်ချိန်မစစ်ဖဲနဲ့တော့အဲ့ဒီလူမျိုးဒီထင်ရောင်ထင်မှားဖြစ်စေတဲ့သတင်းမှားတွေကိုထပ်ဖြန့်တာမျိုးတို့ like လောက်တာမျိုးတို့နောက်ရည်ညွှန်းဖော်ပြတာမျိုးမလုံးမရအောင်လို့အရန်ကိုသတိထားနေတယ်ရှင်။အထူးသဖြင့်တော့ဒီသတင်းလောကတွေကလူတွေတိတ်ကိုသတိထားဖို့လိုမယ်ထင်ပါတယ်။
ဟုတ်ပါတယ်ဒီနံပါတ်1အရေးကြီးဆုံးကတော့ဒီသတင်းကဘလောက်ဖြစ်နိုင်မလဲဆိုတာကိုကိုယ်တိုင်ရင်သုံးသပ်ကြည့်ပါဗျာတန်တရားရှိရဆိုရင်တော့မူရင်းစစ်မြစ်ကိုမဆက်နိုင်မနဲ့တဆင့်ပေါ်ပြတာမျိုးကိုထူးဆောင်ကြတာတော့အကောင်းဆုံးပါပဲ
လူမှုကွန်ရက်တွေပေါ်မှာတွေ့ရတဲ့သတင်းတွေကိုဒီလွယ်လွယ်ကူကူယုံလိုက်ကြတဲ့ပြဿနာကပြောရမယ်ဆိုရင်တော့တကဘာလုံးမှာဖြစ်နေပုံရတယ်ရှင်အမ်စတာဒမ်တက္ကသိုလ်ကမီဒီယာလေ့လာရေးဆိုင်ရာပါမောက်ခမတ်ဒူဇက်နယူးယောက်တိုင်းသတင်းစာကိုပြောတဲ့အတိုင်းဆိုလို့ရှိရင်လူတော်တော်များများကဒီသူတို့ဖတ်ရကြည့်ရတဲ့သတင်းတွေဘယ်ကလာတယ်လဲဆိုတာကိုဂရုမစိုက်ကြတော့ဘူးတဲ့
အဲ့ဒါကြောင့်လဲ Facebook တို့ Google တို့လိုမျိုးလူသုံးများတဲ့နည်းပညာကုမ္ပဏီကြီးတွေကသူတို့ရဲ့ online seminar တွေကိုသုံးပြီးတော့တင်နေတဲ့သတင်းမှားတွေကိုဖော်ထုတ်နိုင်ဖို့စောင့်ရက်အစ်တွေကိုပို့ပြီးတော့လှုပ်လာကြတာပေါ့မဆုမြတ်မော
2016 American ရွေးကောက်ပွဲတုန်းကတမရဝင်ပြိုင်ကြတဲ့တမရလောင်းတွေနဲ့ပတ်သက်တဲ့သတင်းတူတွေတမရလောင်းတွေနဲ့ပတ်သက်တဲ့သတင်းတူတွေကလူမှုကွန်ရက်တွေနဲ့သတင်းစာပေးတဲ့ Google စာမျက်နှာတွေပေါ်မှာပြန်ခဲ့လို့မဲဆန္ဒရှင်တချို့ရဲ့သဘောထားအပေါ်တက်ရောက်မှုရှိခဲ့တယ်ဆိုပြီးတော့အတော်လေးကိုပြောစရာဆွေးနွေးစရာဖြစ်ခဲ့ကြတယ်မလားအဲဒါကြောင့်လဲဒီနှစ်ထဲမှာဒီအရေးကြီးတဲ့ရွေးကောက်ပွဲတွေရှိတဲ့ပြင်သစ် Germany နဲ့ Netherlands နိုင်ငံတွေမှာအဲ့လိုပြဿနာမျိုးတွေမဖြစ်အောင်လို့ဥရောပခေါင်းဆောင်တွေကတိတ်ကိုတတိထားပြီးတော့လုပ်နေကြတာတွေ့ရတယ်ရှင်ဒီ Facebook နဲ့ Google ကလည်းသတင်းမှားတွေကိုဖယ်ရှားနိုင်ဖို့ဥရောပသတင်းမီဒီယာကြီးတွေနဲ့ပေါင်းပြီးတော့လုပ်နေကြတယ်လေ။ဥမာပြင်သစ်နိုင်ငံမှာဆိုရင် Facebook က AFP တို့ Le Monde တို့လိုမျိုးအထင်ကရသတင်းမီဒီယာကြီး၈ခုနဲ့ပေါင်းပြီးတော့သတင်းအချက်အလက်မှန်မှန်မှန်ဆိုတာဖတ်တဲ့သူတွေကိုအသိပေးမဲ့ဝန်ဆောင်မှုတွေကိုလုပ်ခဲ့ပါတယ်။ဒီ Facebook ပေါ်မှာတင်တဲ့သတင်းတွေနဲ့ပတ်သက်လို့မှားနေတယ်လို့ထင်လို့ရှိရင်သူတို့ရဲ့ထင်မြင်ချက်ကို Facebook ကိုအသိပေးနိုင်တယ်။အဲ့လိုမျိုးအသိပေးလာတဲ့သတင်းတွေကို Facebook နဲ့ချိတ်ဆက်ထားတဲ့သတင်းမီဒီယာကြီးတွေကနေပြီးတော့ဝိုင်းပြီးတော့စစ်ပေးမှာပါ။တကယ်လို့မှားနေတယ်ဆိုတာကိုသိလို့ရှိရင် Facebook ကနေပြီးတော့ဒီသတင်းဟာသတင်းမှားဖြစ်တယ်ဆိုတာသိသားတဲ့အသိပေးချက်နဲ့ဖော်ပြလိုက်မှာဖြစ်ပါတယ်။
အဲ့လိုမျိုးကိုဒီပြီးခဲ့တဲ့နှစ်ကုန်ပိုင်းကလေးကအမေရိကန်နဲ့ဂျာမနီနိုင်ငံတို့မှာ Facebook ကစလုပ်ခဲ့တာဗျ။ဂျာမနီမှာဆိုလို့ရှိရင်လည်းလာမယ့် September မှာပြည်လုံးကျွတ်ရွေးကောက်ပွဲတွေရှိတော့ သတင်းမှားပြဿနာကိုတိတ်ကိုလေးထားလုပ်နေရတာတွေ့ရတယ်မဆူမြမွေသတင်းမှားတွေကို24နာရီတွင်ဖယ်ရှားမဖြစ်ရင်အဲ့ဒီဝက်ပိတ်ကိုယူရိုငွေ5သိန်းထိကိုဒဏ်ရိုက်ဖို့အတွက်လွှတ်တော်မှာတော့မှဆွေးနွေးကြတယ်အဲ့ဒါကြောင့်မလို့လေသတင်းမှားပြဿနာကို Facebook ကအရင်ဆုံးကင်တွယ်တဲ့နိုင်ငံတွေထဲမှာဂျာမနီပါတာလို့တက်ခရန့်ရဲ့ online သတင်းတခုမှပြောထားသေးတယ်
Google ကလည်းဒီပြင်သစ်သမ္မတရွေးကောက်ပွဲနီးလာချိန်မှာမဲဆန္ဒရှင်တွေမှန်ကန်တဲ့သတင်းတွေရနိုင်ဖို့အတွက် cross check ဆိုတဲ့ဝန်ဆောင်မှုတစ်တခုကိုပြင်သစ်သတင်းဌာန18ခုအပြင် Facebook အပါအဝင်နည်းပညာကုမ္ပဏီတွေနဲ့ပါပေါင်းပြီးတော့မှလက်တလောမှာပဲလုပ်ခဲ့ပါသေးတယ်။ online ပေါ်မှာပဲလူတိုင်းဖတ်နိုင်ကြည့်နိုင်သမျှဓာတ်ပုံ video သတင်းတွေသာမကတယောက်ကနေတယောက်ဖြန့်နေကြတဲ့အကြောင်းအရာတွေကို cross check ကတကယ်စစ်မှန်ရဲ့လားဆိုတဲ့အတိအပြုချက်ပေးနိုင်အောင်လို့စစ်ပေးမှာပါအတူအရောင်သတင်းတွေကောလာဟာလတွေသတင်းမှားတွေကိုဒါတွေဟာအမှားဖြစ်တယ်ဆိုတာအမြန်ဆုံးအတိပေးနိုင်ဖို့နဲ့ရှုပ်ထွေးပြီးတော့မှဒီအမြင်မှားနိုင်တဲ့သတင်းတွေကိုတိတိကျကျဖော်ပြနိုင်ကြဖို့အတွက်သတင်းမီဒီယာကြီးတွေနည်းပညာတွေနဲ့ပေါင်းပြီးတော့လှုပ်သွားမှာဖြစ်တယ်လို့ Google ရဲ့ blog စာမျက်နှာပေါ်မှာဖော်ပြခဲ့ပါတယ်
တကယ်လို့ online ပေါ်မှာဖော်ပြနေတာတွေကသတင်းမှားလို့ထင်တာနဲ့အဲ့ဒီ internet စာမျက်နှာရဲ့ link ကို cross check စီကိုပို့ပြရမှာပါအဲ့ဒီခါမှာ cross check project ကိုလုပ်နေကြတဲ့ကျွမ်းကျင်သူတွေကစစ်ဆေးပြီးတော့သူတို့ website ပေါ်မှာတည်သမျှအချက်အလက်တွေကိုတင်သွားမှာဖြစ်ပါတယ်။အဲ့ဒီမှာထူးခြားတာကသတင်းမှားတွေကိုဖော်ထုတ်နိုင်ကြဖို့အများပြည်သူကပါဝင်ကူညီအသိပေးကြဖို့လဲ cross check ကနေပြီးတော့တိုက်တွန်းနေတာပါ
EU ဥရောပသမဂ္ဂတွေကဒီအရေးကြီးတဲ့နိုင်ငံကြီးတွေမှာရွေးကောက်ပွဲတွေရှိနေချိန်မှာသတင်းမှားတွေနဲ့ EU စန့်ကျင်ဝါဒဖြန့်မှုပြန့်တဲ့နှုံးကစိုးရိမ်စရာကောင်းလောက်အောင်များလာတယ်လို့ဥရောပအစိုးရတွေနဲ့သတင်းဌာနကြီးတွေကပြောကြတယ်သတင်းအတုအယောင်တွေဖန်တီးဖြန့်နေတဲ့ရုရှားရဲ့လုပ်ရက်ကိုတံပြန်နိုင်ဖို့လို့ဆိုပြီးတော့မှ IT ကျွမ်းကျင်သူတွေပါတဲ့ eStratcom ဆိုတဲ့အဖွဲ့ကိုအခုနှစ်ဆန်းမှာ EU အာဏာပိုင်တွေကထတ်တိုးပြီးတော့တောင်မှတိုးချဲ့ဖွဲ့စည်းခဲ့တယ်ကိုသားညုံရဲ့အခုလိုမျိုးလုပ်နေပြီမဲ့သတင်းမှားဖြန့်ကြတဲ့အင်အားကလည်းမသေးတော့ဒီသတင်းတွေဟာမှားနေတယ်ဆိုတာကိုအလျင်မြင်အောင်အသိပေးနိုင်ပါမလားလို့ကျွမ်းကျင်သူတချို့ကလည်းထောက်ပြနေကြပါတယ်နည်းပညာပိုင်းကျွမ်းကျင်မှုကလည်းအများကြီးလိုတာကို
တကယ်တော့သတင်းမှားတွေဖြန့်နေကြတဲ့ပြဿနာက2016ထဲမှာတိကျစွာဖြစ်လာခဲ့ပြီးတော့အခု2019ခုနှစ်ရောက်တော့မှနည်းပညာကုမ္ပဏီကြီးတွေဘက်ကစပြီးတော့အရေးယူကန့်တွယ်လာနေကြတာမဆင်မြမို့ရဲ့သူတို့အနေနဲ့သတင်းမှားတွေနှိမ်နှင်းနိုင်ဖို့အတွက်အများကြီးလှုပ်ဖို့လိုသေးရဆိုတာကို Facebook ကြီးကဲ Dan Ross ကဖေဖော်ဝါရီလ14ရက်နေ့ကကယ်လီဖိုးနီးယားမှာလုပ်တဲ့ကုတ်မီဒီယာဆိုတဲ့သတင်းနဲ့နည်းပညာဆိုင်ရာဆွေးနွေးပွဲကြီးမှာပြောသွားခဲ့သေးတယ်မဟုတ်လားဗ
ျတကယ်တော့ Facebook တို့ Twitter တို့ Google တို့ဆိုတာကသတင်းတွေထုတ်ပြန်နေတဲ့သတင်းမီဒီယာကြီးတွေမဟုတ်ကြပါဘဲသူတို့ရဲ့ online စာမျက်နှာတွေပေါ်မှာသတင်းတွေကိုဖော်ပြနေကြတယ်သူတို့ရဲ့ဝန်ဆောင်မှုကိုတုံးဆွဲတဲ့သူတန်းပေါင်းများစွာရှိကြတယ်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာပေါ်လာသမျှသတင်းတိုင်းကိုအမှန်လို့ထင်နေကြသူတွေပိုပိုပြီးတော့များလာနေတာကြောင့်သတင်းမှားတွေဖြန့်နေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်လူမှုကွန်ရက်တွေပေါ်မှာတာဝန်ရှိတယ်လို့ပြောနေကြသူတွေမနည်းပါဘူးတစ်ဖက်မှာလည်းဒီနိုင်ငံရေးလူမှုရေးစီးပွားရေးရည်ရွယ်ချက်တွေနဲ့တမင်ဖြတ်နေတဲ့သတင်းမှားတွေကိုချင့်ချိန်ဆုံးဖြတ်ဖို့ကအားလုံးမှာတာဝန်ရှိတယ်လို့ထင်ပါတယ်ရှင
်ခုကြားခဲ့ရတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပြီးတက်တန့်ရောင်သတင်းလွှာတွေကိုမအေးတန်နာကျော်ကတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
လာပါစေအားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ကမ်ဘောဒီးယားနိုင်ငံရောက်သွားတဲ့မင်းသမီးအန်ဂျယ်လီနာဂျိုလီဒီလိုမျိုးကမ္ဘာတလွှမ်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါဟောလိဝုဒ်ရဲ့အကျော်မော်မင်းသမီးအန်ဂျယ်လီနာဂျိုလီဟာကမ်ဘောဒီးယားနိုင်ငံမှာဖေဖော်ဝါရီလ16ရက်နေ့ကကျင်းပတဲ့သူရဲ့နောက်ဆုံးရုပ်ရှင် First They Killed My Father ကျွန်တော်ရဲ့အဖေကိုသူတို့အရင်တက်ပြစ်ကြတယ်ဆိုရဲအထူးဝဲကိုသူသားသမီးတတိုင်းနဲ့ရောက်လာခဲ့ပါတယ်ရုပ်ရှင်ကလည်း1985ခုနှစ်ကမ္ဘောဒီးယားနိုင်ငံမှာခမာနီအုပ်ချုပ်မှုကာလအတွင်းကလေးစစ်သားဖြစ်ခဲ့ရသူအခုချိန်မှာတော့တက်ကြွလှုပ်ရှားသူလည်းဖြစ်အစာရေးဆရာလည်းဖြစ်တဲ့ Long An ရဲ့ကိုရီးအထုပ်ပတ်တီကိုအခြေခံပြီးတော့ရိုက်ကူးထားတာပါမင်းသမီးနဲ့အစာရေးသူတို့ကဒီရုပ်ရှင်အတွက်ဇာညွန်ပူရဲရေးသားခဲ့ကြပြီးတော့ရုပ်ရှင်ထုတ်လို့ရေးမှာတော့အန်ဂျယ်လီနာဂျိုလီရဲ့အကြီးဆုံးငွေစားသားကမ္ဘောဒီးယားလူမျိုးမက်ဒေါက်စ်လည်းပါဝင်ပါတယ်ခမာဘာသာစကားနဲ့ရိုက်ကူးတဲ့ဒီရုပ်ရှင်ကိုကမ္ဘောဒီးယားနိုင်ငံမှာရိုက်ပြီးတော့ကမ္ဘောဒီးယားတရုတ်ဆောင်တွေရုပ်ရှင်အဖွဲ့သားတွေကိုတုံးထားတာပ
ါ And so I think what will I hope make people proud and I think my son experienced it when he worked with me on the film is it's a country of great artists
ကမ္ဘောဒီးယားနိုင်ငံဟာတကယ်ကိုပါရမီရင့်တန်တဲ့အမှုပညာရှင်တွေရှိတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့ဂျိုလီကပြောပါတယ်ဒီရုပ်ရှင်ကိုတော့ online မှာရုပ်မြင်သံကြားဇာတ်လမ်းတွေရုပ်ရှင်ကားတွေနဲ့ကိုယ်ပိုင်ထုတ်လို့ရိုက်ကူးတဲ့ဇာတ်လမ်းတွေပြသတဲ့ Netflix မှာပြသပါတယ်။ Oscar ဆုရှင်မင်းသမီး Angelina Jolie ဟာလူခွင့်ရေးတက်တက်ကြွကြွလှုပ်ရှားသူလည်းဖြစ်ပြီးတော့ ခမုံးဖြစ်သူနာမည်ကျော်ရုပ်ရှင်မင်းသား Brad Pitt နဲ့ပြီးခဲ့တဲ့နှစ်ကောင်ကမှကွဲသွားတာပါတချိန်ထဲမှာပဲဒုက္ခသည်အရေးအထူးလှူရှားတဲ့ Angelina Jolie က American သမ္မတ Donald Trump ရဲ့ပြည်ဝင်ခွင့်ပိတ်ပင်တားမြစ်မှုကိုဝေဖန်ခဲ့ပါတယ်မွတ်စလင်များစုနေထိုင်တဲ့နိုင်ငံခုနှစ်နိုင်ငံကလူတွေကိုအမေရိကန်ပြည်အောင်စုရဲ့ဝင်ခွင့်မပေးဘူးဆိုပြီးတော့သမရကတားမြစ်ထားတာဟာအကာအကွယ်လိုအပ်နေတဲ့ဒုက္ခသည်တွေကိုထိခိုက်စေပြီးတော့အကြမ်းဖက်မှုကိုလည်းမီးလောင်ရာလေပင့်လောက်ရာရောက်တယ်လို့ဖေဖော်ဝါရီလ2ရက်နေ့ကသူပြောထားခဲ့တာပါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့အထူးတန်တမန်အဖြစ်တာဝန်ယူထားတဲ့ဂျိုလီကသမရထရမ့်ရဲ့နာမည်ကိုတော့တိုက်ရိုက်မသုံးဘဲနဲ့နယူးယောက်သတင်းစာမှာအတွေ့အမြင်ဆောင်းပါးရေးသားရမှာတော့ဘာသာရေးကိုအခြေခံပြီးတော့ခွဲခြားဆက်ဆံမှုလုပ်တာဟာမိနဲ့ကစားတာဖြစ်တယ်လို့လည်းပြောထားခဲ့ပါတယ်ရှင်။ဖေဗူလာ23ရက်နေ့တုန်းကဖြစ်တဲ့ဂျွန်ဝိန်းလင်စင်မှာလေရင်မတော်တဆဖြစ်မှုအတွင်အဲ့ဒီ Fiat Husky ကိုပိုင်လေရင်ကိုမောင်းနှင်ခဲ့သူဟာ Hollywood နာမည်ကျော်မင်းသားကြီး Harrison Ford ဖြစ်တယ်လို့ NBC သတင်းကကြေညာပါတယ်။Husky ကိုပိုင်လေရင်ဟာပြေးလမ်းပေါ်မစင်းမနဲ့ပြေးလမ်းဘေးလေရင်မောင်းလမ်းပေါ်ရပ်ထားတဲ့ Boring လေရင်ပေါ်ကပ်ဖြတ်တန်းပြီးတော့ကြီးကြီးမားမားအနေနဲ့ကြုံရမယ့်အခြေအနေဖြစ်ခဲ့တာပါ။ Avia Husky လေရင်အတွက်ပြေးလမ်းရှင်းပေးထားပြီးတော့လေရင်မှုကလည်းဒီအချက်ပြမှုကိုတည်ထားပြီးဖြစ်တယ်လို့ FAA Federal လေကြောင်းထိန်းသိမ်းရေးဌာနကပြောပါတယ်။အခင်းဖြစ်တဲ့အချိန်မှာ Harrison Ford မောင်းတဲ့လေရင်ရဲ့ဆင်းဖို့ကိုခီးစဲ130နဲ့လေရင်ဝန်ထမ်း6ဦးပါ AA American လေကြောင်းလိုင်းလေရင်ဟာပြေးလမ်းနဘေးကမောင်းလမ်းပေါ်မှာစောင့်ဆိုင်းပေးနေတာဖြစ်ပါတယ်။အဲ့နောက်လေရင်ဟာပြေးလမ်းပေါ်မဆင်းမနဲ့မောင်းလမ်းပေါ်ရက်ထားတဲ့ Boring Jet ပေါ်ကတ်တီလေးဖြတ်ပြန်ပြီးတော့မောင်းလမ်းပေါ်ကိုဆင်းသက်သွားခဲ့တာပါ။ဒါပေမဲ့ဘာမှတော့အထီးကိုင်မဖြစ်ခဲ့ပါဘူး။ဒီဖြစ်ရပ်ကိုနိုင်ငံတော်တည်ယူပို့ဆောင်ရေးဘေးကင်းလုံခြုံရေးဘုတ်အဖွဲ့နဲ့FAA Federal လေကြောင်းထိန်းသိမ်းရေးဌာနတို့ကိုအသိပေးခဲ့လို့ AA လေကြောင်းလိုင်းပြောခွင့်ရသူကဆိုပါတယ်။မင်းသား Harrison Ford ဟာ2015ခုနှစ်တုန်းကလည်း Los Angeles နယ်မြေတွင်းကကားကွင်းတစ်ခုထဲလေမြန်ပြတ်ကျခဲ့ပူပြီးတော့လေရင်ရောလူပါပြင်းပြင်းထန်ထန်ထိခိုက်ခဲ့ပူတာပါ။အဲဒီတုန်းကစုံစမ်းစစ်ဆေးမှုတွေမှာတော့ဒီဖြစ်ပျက်လေးကိုသူအမှတ်မရတော့ဘူးလို့မင်းသား Harrison Ford ကစုံစမ်းစစ်ဆေးမှုတွေကိုပြောခဲ့ပါတယ်။1999ခုနှစ်တုန်းကလည်း Harrison Ford နဲ့သူ့ရဲ့လေယာဉ်တင်နန်းဆရာတို့နှစ်ဦး Los Angeles မြောက်ပိုင်းနေရာတစ်ခုကိုလေယာဉ်နဲ့ပြတ်ကျခဲ့ပူတယ်လို့အဲ့ဒီအချိန်က LA Times သတင်းစာမှာရေးသားဖော်ပြခဲ့ပူပါတယ်ရှင်ဒီတက်တဲ့အောင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
မင်းတနာကြောတင်ဆက်သွားတဲ့တက်တက်ရောင်သတင်းလွှာတွေပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်သူယုံကြည်ရအစီအစဉ်ကိုနားဆင်ရမှာပါနိုင်ငံရေးနဲ့ဆိုင်တဲ့လူငယ်လှူရှားမှုတွေမှာပါဝင်တဲ့ရန်ကုန်မြို့ကမတ်ခိုင်မွန်လင်းရဲ့အမြင်တွေကိုကြားဖို့ရှိပါတယ်မမိုးဖြူတင်ဆက်တာပါ
ဒီကဒီနေ့အစီအစဉ်အတွက်ပေါ့နော်ဒီမိမိရဲ့ယုံကြည်ရာကိုဝင်မြမယ်ဆိုလို့ရှိရင်တော့ဒီဒီမှအနေနဲ့ယုံကြည်မှုတွေအထက်ကတစ်ခုဖြစ်တယ်ပေါ့နော်ဘဝကိုရိုးဖြောင်းစွာနဲ့ဒီရိုင်းပင်းကိုမြည်ပြီးတော့တယောက်ကိုတယောက်ဖေးဖေးမမနဲ့နေထိုင်ဖို့ပါပဲကျွန်တော်တို့ဒီမန္တလေးတော့ငငယ်ကလေးကနေမိဘကနေပြီးတော့အများအားဖြင့်လူဘဝရှင်တန်းလေးတစ်ချောင်းမှာပေါ့နော်ရိုးဖြောင်းစွာနဲ့ဒီတယောက်ကိုတယောက်ရိုင်းပင်းကိုမြည်ဖို့ဆိုပြီးတော့နေထိုင်ဖို့လူနေမှုဘဝကိုတင်အများအားဖြင့်ပေးပါတယ်ဒီငယ်တော့ဆိုတော့ငယ်လေးတော့ဘာမှလည်းရန်ကြီးမသိခဲ့ဘူးပေါ့နော်အဲ့တော့ဒီကြီးလာတဲ့အချိန်မှာကိုတကယ်ပဲဟိုအလုပ်ခွင်တို့လုပ်ငန်းခွင်တို့ပေါ့နော်ဒီပညာရေးကဏ္ဍတို့အများတန်းဟိုလူမှုဆက်ဆံရေးတို့အများကြီးပေါဝင်လာရတဲ့အထက်မှာတော့ကျွန်တော်တို့ net ဘဝပေါ့နော်တယောက်နဲ့တယောက်ဆင်ခေါမှုတွေအများကြီးရှိကြတဲ့တခါတည်းစကားအခိုက်အတန့်မသိတဲ့ဟာမျိုးတွေဖြစ်တတ်တယ်ဒါပေမဲ့အဲ့ဒီထဲကမှပေါ့နော်ဘဝကိုဘယ်လိုမျိုးရိုးရှင်းနဲ့နေမလဲဆိုတာမျိုးအများတန်းသိထားဖို့စူးစမ်းကြည့်ပါတယ်ဆိုတော့ကလေးပေါ့လေကိုအသေးမောလို့ထင်တိုက်တဲ့ကူညီပေးလိုက်တဲ့ကိစ္စတခုပါဆိုလို့ရှိရင်တပားသူအတွက်တကယ်ကိုဟိုအချီချီမမကူညီရောက်တဲ့အခါလေးလေးကြုံခဲ့ဖူးပါတယ်ဆိုတော့အဲ့မှာဟိုအမှန်တကယ်တော့ကိုမမျောလင့်ထားဘူးပေါ့လေဒါပေမဲ့အဲ့ဒီဟာတခါလေးလူတစ်ပါးတက်ကိုလူပြောလဲအသက်တစ်ချောင်းကိုတော့ကင်မိတာမျိုးတွေအကျင့်တွေကြုံခဲ့ဘူးရေပေါ့ဆိုတော့အဲ့ဒီဟာလေးကတခါလေးပီတိဖြစ်မိပါတယ်ဆိုတော့ဟိုတစ်ဖက်သားကိုပေါ့နော်ကိုကဟိုကူညီပေးလိုက်တဲ့ခံစားမှုကတစ်ဖက်ကလူလေးကူညီပေးခြင်းကိုခံရတဲ့လူကလေ ဟိုပေါ့နော်တပြိုင်နက်ထိသူ့ရဲ့ဟိုတခုခုအကျိုးတက်ရောက်သွားရေလို့ခံစားမှုများတယ်အမတန်မှဘဝမှာဟိုမလဲနိုင်တဲ့ခံစားမှုမျိုးပါဆိုတော့ဟိုပေါ့ဟိုဟိုဘယ်လိုပြောမလဲကျမတို့ဒီဟိုလှုပ်ဆောင်ကြရတယ်လုပ်ငန်းကြရတယ်တခါလေကျမတို့စိတ်ထဲမှာလည်းကျမတို့မှာအခက်ကြီးကိုယ်တိုင်လည်းရှိရတယ်ဒါပေမဲ့တခါလေစိတ်ထဲမှာညှို့ညီမိတာလည်းရှိကောင်းရှိတတ်ပါတယ်ဒါပေမဲ့အယူအစိတ်ထဲမှာအကောင်းဆုံးနဲ့ဒီအယူအဆဆုံးစိတ်ကိုထားပြီးတော့ကိုယ်တက်နိုင်တယ်လို့လှုပ်ပေးလိုက်ရင်ရောဆိုတဲ့ဟာမျိုးလေးစိတ်ထားမိတာအခါမျိုးကိုကျမတို့ကျမအနေနဲ့ပေါ့နော်ဒါကိုလေ့ကျင့်ကိုယ့်ဟာကိုလည်းလေ့ကျင့်ပြောထောင်တယ်အဲ့ဒီထဲကလေတခါလေဘယ်လိုပြောမလဲဒီဟိုအရန်ဆိုလေဒီအကျိုးကျေးဇူးတွေလို့ပြောမလားဒီပီတိတွေကိုလည်းအများကြီးခံစားရပါတယ်အဲ့ဒါဟာအင်မတန်မှလေကျမအတွက်လေဒီစိတ်သက်ခွန်အားကိုလေဖြည့်ရင်းရှစ်ဆက်ဆောင်မဲ့အနာဘက်ကိုလေပို့ပြီးတော့ဟိုခွန်အားတွေဖြစ်စေပါတယ်ဟိုတခါပေါ့နော်ဥပမာလေတခါပြောမိလေဆိုလို့ရှိရင်ကျမအနေနဲ့ပေါ့နော်ဒီကူဟိုကျမတငယ်ချင်းတယောက်ကပေါ့နော်နိုင်ငံခြားသွားပြီးတော့ဆေးသွားကုရယ်ကိုရဲ့အချိန်မှာသူ့အနေနဲ့အင်မတန်မှအခက်ခဲဟိုအသက်အန္တရာယ်ဆိုးရရတဲ့အချိန်တွေတခုမှဖြစ်နေတယ်ပေါ့နော်အဲ့ဒီအချိန်မှာသူ့မိသားစုအချိန်တွေကဒီဘက်ကလိုက်ဖို့အနေထားမှာအများကြီးအခက်ခဲရှိတယ်ပေါ့ဥမာသူ့ဟိုအနေထားအချိန်ခါနေထားတော့ဘာတော့ကအချိန်မပြေဘူးဖြစ်တဲ့အချိန်မှာကျမအနေနဲ့ဟိုအကောင်လုံးကျမရဲ့ network တွေထဲကပေါ့ကျမရဲ့အသိမိတ်ဆွေတွေထဲကအကောင်လုံးချိတ်ဆက်ပြီးတော့ကျမနိုင်တယ်လို့အများကြီးဟိုဘောနောတထိုင်ထဲမှာအများကြီးကုညီပေးလိုက်တယ်ကုညီပေးလိုက်တဲ့ဟာကအမှန်တကယ်တော့သူ့တငယ်ချင်းကိုလည်းစိတ်ပူတယ်အရန်ပဲလေဘောနောဒီမိဘတွေဖြစ်တဲ့မိသားစုရဲ့အနေထားစိတ်ပူတဲ့အတွက်လည်းအများကြီးတဲ့ကိုနိုင်တယ်လားလောက်ပေးလိုက်တယ်ဒါပေမဲ့တပြိုင်တည်းမှာပဲအဲ့ဒီဟာဟိုဘက်ကမိသားစုကအချိန်ကြီးရောက်သွားတဲ့အချိန်မှာသမီးဖြစ်သူကလည်းဒါကိုစိတ်ခွန်အားဖြည့်စေတဲ့အတွက်ပို့ပြီးတော့လေဘောနောဒီစိတ်ချမ်းသာပြီးတော့ပြန်ပြီးတော့နာလန်ထူပြီးတော့ပြန်လေကောင်းမွန်လာတဲ့ဟာလေမိသားစုကလုံးဝအသက်မရှင်တော့ဘူးလို့မျောလင့်ထားတဲ့အသက်ချမ်းကပြန်ပြီးတော့စီပင်လာတာကိုပို့တွေ့ရတဲ့အချိန်မှာကျမအနေနဲ့ဒါမထင်မဲ့ပဲကုညီပေးလိုက်တဲ့ဟာတစ်ခုဟာအမတန်မှပဲဟိုပီတိဖြစ်ရတယ်ပေါ့နော်ဘောကမှဒီဟိုစကူဟိုပေါ့နိုင်တယ်လောက်တက်နိုင်တယ်လောက်ဒီတယောက်ကိုတယောက်ကြည့်နေပေးတာဟာစိတ်ချမ်းသာမှုကိုလည်းရတယ်လေတစ်ဖက်ကိုတစ်ဖက်လေအများကြီးလို့ပေါ့နော်ဒီစိတ်စေတနာအကျိုးကျေးဇူးကိုလည်းခံစားရပါတယ်လို့ဆိုတဲ့ဟာမျိုးကိုလည်းကျွန်မဝင်ပြန်ရှင်းပါတယ်ကဲ့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်မှဖြစ်ပါတယ်ခင်ဗျာခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတယ်လို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေစီကနေသူကြားခဲ့ရတာတွေဟာမျောလင့်ထားတာတွေပူပြီးဆွေးနွေးနေတာကြောင့်ဝမ်းနည်းရတဲ့အကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဒေသအပါအဝင်ဒုက္ခသည်စခန်းတွေကိုဖေဖော်ဝါရီ20ရက်နေ့ကနေ23ရက်နေ့ထိမစ်ရန်ဟီလီတောခဲ့ပြီးတဲ့နောက်ဖေဖော်ဝါရီ24ရက်နေ့ထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာပါဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေထပ်မဖြစ်အောင်တားဆီးဖို့နဲ့ဖြစ်ခဲ့တယ်လို့ဆိုတဲ့ဆူဆဲချက်တွေပေါ်တိကျလွတ်လပ်ပြီးဗမ်မလိုက်တဲ့ပြီးပြည့်စုံတဲ့စွမ်းစစ်ဆေးမှုတစ်ခုကိုအမြန်ဆုံးလုပ်ဖို့လဲမြန်မာဆိုးရွားကိုမစ်ဆီယန်ရန်လီကတိုက်တွန်းထားပါတယ်ဖိလစ်ပိုင်နိုင်ငံမှာအဘူစီအက်ဖ်အစ္စလမ်စစ်သွေးကြွတွေကပြန်ပြီးဆွဲဖမ်းဆီးထားတဲ့ဂျာမန်နိုင်ငံသားတွေပြန်ပေးငွေပေးရမယ့်သတ်မှတ်ချက်လွန်သွားပြီးတဲ့နောက်တပ်ပစ်လိုက်ပါပြီပြန်ပြီးဆွဲခံရသူဂျာဂန်ကတ်နာကိုတားလိုက်တာကိုရိုက်ယူထားတဲ့ဗီဒီယိုကိုအကြမ်းဖက်ဝါဒီအဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်လေ့လာတဲ့ site ထောက်လိုင်းဆိုင်ရာသုတေသနအဖွဲ့ကဒီကနေ့မှပဲ online ပေါ်မှာတင်လိုက်တာပါခင်ဗျာ။မြောက်ကိုရီးယားလူမျိုးရေးဆိုင်ရာကြီးတဲ့တာဝန်ရှိသူ9ဦးကသတင်းမှားတွေပေးတဲ့အတွက်ခေါင်းဆောင်ခင်ဂျွန်အုံးကဒေါသထွက်တာကြောင့်သူတို့ကိုလေရင်ပြစ်ဒဏ်နဲ့ပြစ်ပြီးအဆုံးစီရင်လိုက်တယ်လို့တောင်ကိုရီးယားထောက်လိုင်းအဖွဲ့ကဒီကနေ့ပြောပါတယ်။တောင်ကိုရီးယားသမ္မတဖာကွန်နီကိုရည်ရွယ်ရေးမှနောက်ဆုံးလုပ်ငန်းဖြစ်ခြေကောင်းဦးတွေခုံယုံကအပြစ်သက်ကြားနာမှုကိုဒီကနေ့လုပ်ပါတယ်။ဒါ ਈ သမ္မတနဲ့ဝန်ကြီးချုပ်ဟွမ်ကျူအန်တို့ကတော့သမရရဲ့အဂရိလိုက်စားမှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးလွတ်လပ်တဲ့ကောင်စီတစ်ခုကနေစုံစမ်းစစ်ဆေးမှုတွေထပ်လုပ်ဖို့ဆိုတာကိုပယ်ချထားတာပါ။သမရဖာကွန်နီရဲ့မိတ်ဆွေရင် Choi Soon Sil ကတောင်ကိုရီးယားလုပ်ငန်းစုကြီးတွေထံကနေဒေါ်လာ69သန်းကျော်ကိုမလျော့ဩဇာအသုံးပြုခဲ့တဲ့ဆိုပြီးတော့လက်စားမှုအရှုပ်တော်ပုံပေါ်လာတာပါခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆွမ်ဖြစ်ပြီးအတန်လှင့် engineer ကတော့ White Death Zone ရဲ့ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနံပါတ် 24-25-32-51 တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။သတို့ရှင်တွေအားလုံးဘေးပြရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.